Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတောသားရှင်များရှင် VOA American တာရဲ့2023ခုနှစ်ဇန်နဝါရီလ3ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line dometer 32လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာမနက်ခင်းပါတောတာရှင်များရှင်ကျမသင်ကြီးထိုက်ပါကိုခင်မောင်စုမြင့်နဲ့အတူသတင်းတွေတင်ပြပါမယ်။ယူကရိန်းရဲ့မစ်ဆိုင်းဒုံးတွေနဲ့တိုက်ခိုက်မှုကြောင့်ရုရှားတပ်ဖွဲ့ဝင်60ကျော်တေဆုံးတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းဥရောပမှာဓာတ်ငွေဈေးနှုန်းတွေတနင်္လာနေ့မှာအနှိမ့်ဆုံးဈေးနှုန်းကိုကျဆင်းလာခဲ့ပါတယ်။မြောက်ကိုရီးယားစစ်တပ်ရဲ့ဒုတိယအကြီးအကဲနေရာကိုလူစားတို့ပြောင်းလဲခန့်အပ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ်ထုတ်ပေးမှုတွေရာရည်ရဆိုင်ထားတာဘာကြောင့်မလဲ။
ဒီပတ်သက်သောကိုစက်ခွင့်ဤစက်ချောက်ခွင့်အပြုရင်ပြုပြီးကြတာကဒီကဲရေးလဲဆုံးဖြတ်မှာ။အဲ့တော့ဒီအရင်ကဒီတော့မှအတင်းအကျပ်တွေမဆွံ့နေဘူ
းအပြည့်အစုံကတော့နောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်ကြာအပြင်မြန်မာနိုင်ငံမှာအစိုးဆုံးအခြေအနေရောက်နေတဲ့တရားဥပဒေစိုးမိုးမှုသတင်းနဲ့နိုင်ငံတကာသတင်းဆောင်မတွေမှာတော့တရုတ်နိုင်ငံတွင်ကိုဗစ်ပိုးဆက်မှုအခြေအနေနဲ့စိတ်ဒဏ်ရာရနေတဲ့ကလေးတွေအတွက်ရလွယ်ကူရိုးရှင်းတဲ့ကူတုံးအကြောင်းသတင်းတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။အပစင်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောက်သတင်းလွှာစားတဲ့အစီအစဉ်တွေကိုရှုစားနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်သိမ်းရောက်သတင်းတွေကိုမတ်သိမ်းကြီးထိုင်တဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါရှင်
။ယူကရိန်းနိုင်ငံဒွန်းညက်စ်ဒေသတွင်းကရုရှားထိချုပ်ရာဒေသမာကီယာကာမြို့ကရုရှားစစ်တမ်းရာတွေကိုနှစ်သိက္ကူညမှာယူကရိန်းဘက်ကဒုံးကျည်တွေနဲ့တိုက်ခိုက်တာကြောင့်တပ်ဖွဲ့ဝင်63ဦးသေဆုံးခဲ့ကြောင်းရုရှားကတင်းနယ်လာနေမှာပြောပါတယ်။ယူကရိန်းရဲ့မြို့တော်ကီဗ်ကိုရုရှားတို့လေကြောင်းကနေဇက်တိုက်ဆက်လက်တိုက်ခိုက်နေချိန်မှာပဲရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့လုံရုံလုံစင်မဟုတ်တဲ့ကြေညာချက်ထွက်ပေါ်လာတာပါ။ကီဗ်မြို့တော်နဲ့အနီးဝန်းကျင်ဒေသတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အဝေးတွင်ဒရုန်းရဲ့အစင်း40ကိုတော့ပစ်ချနိုင်ခဲ့တဲ့အကြောင်းမြို့တော်ဝင်ဗီတာလီကလရှန်ကိုကပြောပါတယ်
။ Киевским режимом нанесён удар шестью реактивными снарядами.
အမေရိကန်တို့ယူကရိန်းကိုပေးထားတဲ့ပြစ်မှတ်သေးတဲ့ HIMARS ဒုံးကျည်စနစ်နဲ့ပစ်ခတ်တဲ့ဒုံးကျည်6လုံးနဲ့ကမာကီယာကာဒေသကို4လုံးထိမှန်ခဲ့တာဖြစ်ကြောင်းနှလုံးကိုတော့ရုရှားတို့ပစ်ချနိုင်ခဲ့ကြောင်းရုရှားကာကွယ်ဝင်ကြီးဌာနပြောခွင့်ရ Igor Konashenko ကပြောဆိုသွားတာဖြစ်ပါတယ်ဒီတိုက်ခိုက်မှုကိုယူကရိန်းစစ်တပ်ဘက်ကတော့တိုက်ရိုက်အတိမပြုပါဘူး။ဒါပေမဲ့လည်းရုရှားတို့ပြောတာထက်ပိုပြီးအသေးပြောက်များတယ်လို့ပြောဆိုပြီးတစ်ဖက်လည်းနဲ့ဝန်ခံပါတယ်။မာကီယာကာကအသက်မွေးတင်တန်းကြောင့်အဆောက်အုံတွင်မှရုရှားစစ်သား400လောက်သေဆုံးပြီး300ကျော်ဒဏ်ရာရချောင်းယူကရိန်းတပ်ဖွဲ့များရဲ့ပြန်ချရေးဌာနကပြောပါတယ်။ရုရှားရဲ့ကြေညာချက်မှာတော့မာကီရာကာဒေသတွင်မှတိုက်ခိုက်မှုဖြစ်ခဲ့ကြောင်းပြောဆိုထားပေမဲ့တမွေတင်တန်းကြောင့်လို့တော့ရည်ညွှန်းပြောဆိုမထားပါဘူးရှင်။တဆက်တည်းမှာပဲရုရှားရဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းပြီးခဲ့တဲ့နှစ်အတွင်းဥရောပမှာဓာတ်ငွေဈေးနှုန်းတွေစံချိန်တင်မြင့်တက်ခဲ့ပြီးတဲ့နောက်တနင်္လာနေ့မှာတော့ဥရောပရဲ့လက်ကားသဘာဝဓာတ်ငွေဈေးနှုန်းတွေအနည်းဆုံးအဆင့်ကိုကျဆင်းသွားပါတယ်။စစ်မတိုင်ခင်ကဥရောပကိုအဓိကဓာတ်ငွေတင်ပို့တဲ့ရုရှားဘက်ကဓာတ်ငွေတင်ပို့မှုလျှော့ချဖြတ်တောက်နိုင်တာကိုကြိုတင်တွက်ဆပြီးစူးစမ်းထားခဲ့တာပါ။ဒါပေမဲ့ဆောင်းရာတီကတိတ်ပြီးတော့မပြင်းထန်တာကြောင့်နိုင်ငံတွေအနေနဲ့တူလောင်ထားတဲ့ဓာတ်ငွေတွေတဲကရှော့ပြီးတော့သုံးနိုင်လာတာဖြစ်ပါတယ်။ဥရောပရဲ့စံသတ်မှတ်ချက်ဖြစ်တဲ့ Dutch TTF ရဲ့လာမယ့်လတွေအတွင်းသဘာဝဓာတ်ငွေဈေးနှုန်းကမတ်လအတွင်းမှာ1 megawatt hour ကို368ဒေါ်လာထိစံချိန်တင်မြင့်တက်ခဲ့ပြီးဩဂုတ်လအတွင်းမှာ364ဒေါ်လာထိဆက်ပြီးတော့မြင့်တက်ခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းမှာဈေးကျလာပြီးတနင်္လာနေ့မှာတော့89ဒေါ်လာထိဈေးကျပါတယ်။ဒါဆိုရင်ပြီးခဲ့တဲ့တစ်လကနဲ့ရှင်ရင်90ရာခိုင်နှုန်းဈေးကျတာဖြစ်ပြီးရုရှားရဲ့ယူကရိန်းစစ်ပွဲဆက်ခဲ့တဲ့ဖေဖော်ဝါရီလ21ရက်နေ့နောက်ပိုင်းအနည်းဆုံးဈေးလည်းဖြစ်ပါတယ်။ရုရှားရဲ့စွမ်းအင်လုပ်ငန်းကြီးဖြစ်တဲ့ Gazprom ရဲ့ဥရောပနဲ့ဆွစ်ဇာလန်ကိုဓာတ်ငွေတစ်ပုတ်မှုဟာဆိုရင်ပြီးခဲ့တဲ့နှစ်အတွင်း55ရာခိုင်နှုန်းကျဆင်းသွားတယ်လို့လည်းကုမ္ပဏီကတနင်္လာနေ့မှာပြောပါတယ်ရှင်။
ဗာတီကန်စီးတီးရှိစိန့်ပီတာယဉ်ပြင်ပေါ်ကဘက်ဆလီကာဖရာကျောင်းမှာထားတဲ့ကွယ်လွန်သူပုံရံမင်းကြီးဟောင်းဘယ်နက်ဒစ်ရဲ့ရုပ်ကလပ်ကိုတနင်္လာနေ့ကလူပေါင်းထောင်ပေါင်းချီကာရဝပြုကြပါတယ်။ တနင်္လာနေ့မှာအနည်းဆုံးလူပေါင်း 2,000 ခွဲ 3,000 ဝန်းကျင်လောက်လာကြောက်ကြလိမ့်မယ်လို့လုံခြုံရေးတာဝန်ယူထားတဲ့အီတလီရဲတပ်ဖွဲ့ကပြောထားပေမဲ့တကယ်တမ်းကျတော့တနင်္လာအကုန်ဆုံးချိန်အထိလူပေါင်း 6,000 ခွဲလောက်ဟာပုံရံမင်းကြီးဟောင်းရဲ့ရုပ်ကလပ်ကိုတန်းစီဂါရဝပြုခဲ့ကြောင်းဗာတီကန်ကျောင်းတော်ကသတင်းထုတ်ပြန်ပါတယ်ဒီဇင်ဘာလ31ရက်နေ့ကကွယ်လွန်သားတဲ့ပုံရံမင်းကြီးဟောင်းဗနတိရုပ်ကလပ်ကိုအများပြည်သူလာရောက်ကြည့်ရှုနိုင်ဖို့စိန့်ပီတာယဉ်ပြင်မှာရှိတဲ့ဘက်ဆလီကာဘုရားကျောင်းမှာတနင်္လာနေ့ကနေဗုဒ္ဓနေ့အထိထားရှိမှာဖြစ်ပါတယ်။ဇာပနာအခမ်းအနားကိုတော့ဂျာတာပရင်းနေ့မှာပြုလုပ်မှာပါ။ငယ်နမ်းမြီးဂျိုးဆက်ရက်ဇင်ဂါလို့ခေါ်တဲ့ပုံရံမင်းကြီးဟောင်းဗနတိဟာကွယ်လွန်ချိန်မှာအသက်65နှစ်ရှိပြီဖြစ်ပါတယ်။သူဟာနှစ်ပေါင်း600အတွင်းဗာတီကန်နန်းတော်မှာပုံရံမင်းကြီးအဖြစ်ကနေပထမဆုံးနှုတ်ထွက်အနားယူခဲ့သူဖြစ်တယ်လို့သူရဲ့အဲ့ဒီနောက်ပိုင်းမကွယ်လွန်ခင်အချိန်အထိဆနစ်နီးပါးကြာအငိမ့်စားပုံရံမင်းကြီးအဖြစ်နေထိုင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
သိမ့်ပိုက်ခံအနောက်ဘက်ကပါလက်စတိုင်းကြီးရွာတစ်ခုတည်းကိုတပ်ဖွဲ့တွေဝင်ရောက်တဲ့တင်းနှလာနေမှာထိတိုက်တွေ့ခဲ့ချပြီးတဲ့နောက်အစ္စရေးတပ်ဖွဲ့တွေလက်ချက်နဲ့ပါလက်စတိုင်းနှစ်ဦးသေဆုံးကြောင်းပါလက်စတိုင်းချမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်တေဆုံးခဲ့သူတွေထဲမှာလက်နက်ကန်အဖွဲ့တစ်ခုကသူတို့အဖွဲ့ဝင်ဖြစ်ပြောထားတဲ့အမျိုးသားတဦးလည်းပါဝင်ပါတယ်။မြောက်ပိုင်းကဂျင်းနန်မြို့အနီးခပ်ယွာမှာအမျိုးသားနှစ်ဦးတေဆုံးတာပါ။စက်တင်ဘာလအတွင်းကပြစ်ခတ်တိုက်ခိုက်မှုအတွင်းအစ္စရေးစစ်သားတဦးကိုတပ်ဖြတ်ခဲ့တဲ့ပါလက်စတိုင်းသက်နက်သမားအမျိုးသားနှစ်ဦးရဲ့အိမ်ကိုဖြိုချဖို့တနင်္ဂနွေနေ့နောက်ပိုင်းကခပ်တန်ကိုဝင်ရောက်တာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေတိုးလာနေတဲ့လပိုင်းအတွင်းအခုတေဆုံးမှုထပ်ပြီးတော့ဖြစ်လာတာပါ။ပါလက်စတိုင်းဆန့်ကျင်အုံချမှုတွေအတွင်းအကြမ်းဖက်မှုတွေပြင်းထန်ခဲ့တဲ့ကာလဖြစ်တဲ့2004ခုနှစ်နောက်ပိုင်း2022ခုနှစ်ဟာဆိုရင်ပါလက်စတိုင်းနေအတွက်အသေးအပြောက်အများဆုံးနှစ်ဖြစ်ကြောင်းအစ္စရေးအခွင့်အရေးအဖွဲ့ဘက်စလန်ကတင်းနယ်လာနေမှာပြောပါတယ်။သေဆုံးသူတွေဟာဆိုရင်အသက်21နှစ်အရွယ်ဆမာဟိုရှီယာနဲ့အသက်25နှစ်အရွယ်ဖာဥအာဘတ်တို့ဖြစ်ကြောင်းပါလက်စတိုင်းချမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်စီစစ်လီယင်ကွင်းအပြင်ဘက်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကအသေးခံကားပေါင်းခွဲတိုက်ခိုက်မှုဟာဒေသခံအဖွဲ့ကွဲရဲ့လက်ချက်ဖြစ်ကြောင်း IS Islamic စစ်သွေးကြွအဖွဲ့ကတနင်္လာနေ့မှာပြောပါတယ်ကာဘူးမြို့တော်ကအသေးခံတိုက်ခိုက်မှုဟာပြီးခဲ့တဲ့လထဲမှာတတိယမြောက်အကြီးမားဆုံးတိုက်ခိုက်မှုဖြစ်ကြောင်းလဲ IS Khorasan အဖွဲ့ကကြေညာပါတယ်တနင်္ဂနွေနေ့မနေ့ပိုင်းကလေစိတ်အဝင်နားမှာအဲ့ဒီလိုတိုက်ခိုက်မှုကြောင့်လူအတော်များများသေဆုံးပြီးအများအပြားဒဏ်ရာရရှိကုန်တယ်လို့တာလီဘန်ပြည်ထောင်စုဌာနပြောရေးဆိုခွင့်ရှိသူကအခင်းဖြစ်ပွားပြီးအချိန်နှဲငယ်အတွင်းမှာပြောပါတယ်။ဒါပေမဲ့လည်းအသေးစိတ်အချက်လက်ကိုမပြောသလိုတာလီဘန်တပ်ဖွဲ့ကအခင်းဖြစ်ပွားတဲ့နေရာကိုဗီဒီယိုနဲ့ဓာတ်ပုံရိုက်ခွင့်တားမြစ်ခဲ့ပါတယ်။ဒေသခံမီဒီယာတွေကတော့အ ਨੇ ဆုံးတာလီဘန်တပ်ဖွဲ့ဝင်10ဦးသေဆုံးပြီးအတော်များများဒဏ်ရာရရှိကုန်တယ်လို့အမည်မဖော်လိုတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကကိုးကားပြီးဖော်ပြကြပါတယ်ခင်ဗျာ။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်မြောက်ကိုရီးယားစစ်တပ်ရဲ့ဒုတိယအကြီးအကဲတရားကိုအစားထိုးခန့်အပ်ကြောင်းနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းချင့်ပါတဲ့အာဏာရပါတီရဲ့နှစ်ပတ်လည်အစည်းအဝေးအတွင်းရီယောင်ဂိလ်ရဲ့ယာဒူးနေရာကိုပတ်ကြုံခြုံနဲ့အစားထိုးလိုက်ကြောင်းနိုင်ငံပိုင် KCNA သတင်းကတနင်္ဂနွေနေ့မှာဖော်ပြပါတယ်။အခုလိုပြောင်းရွှေ့ခန့်အပ်မှုနဲ့ပတ်သက်တဲ့အသေးစိတ်အကြောင်းရင်းကိုတော့သတင်းမှာမဖော်ပြပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအမေရိကန်ရဲ့ရန်လုံမှုတွေကိုတုံ့ပြန်ရေးအတွက်လို့သုံးနှုန်းပြောဆိုပြီးနိုင်ငံရဲ့နျူကလ িয়ার လက်နက်တွေတိုးချဲ့ရေးနဲ့ပိုပြီးပြင်းထန်အကောင့်နဲ့တိုက်ချင်းပြင်ပယ်ဒိန်တပ်ဒုံးကျည်တွေစမ်းသပ်ရေးပြောဆိုထားချိန်မှာပဲစစ်ဖက်ယာဒူးနေရာလူစားတို့ခန့်အပ်မှုထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမှာခရစ်စမတ်ကာလအတွင်းရေကြီးမှုကြောင့်သေဆုံးသူအရေအတွက်52ဦးအထိရှိလာပြီး19ဦးပျောက်ဆုံးနေတယ်လို့သက်ဆိုင်ရာအရာရှိတွေကတနင်္လာနေ့ကပြောပါတယ်။ရေဘေးတင့်သူထောင်ပေါင်းများစွာဟာလည်းအရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာဆက်လက်ခိုးလုံနေကြပါတယ်။နိုင်ငံတောင်ပိုင်းမဆမ်မီ အော်ရီယန်ရှင်တဲ့ပြည်နယ်မှာနေထိုင်ကြတဲ့သူတွေဟာရေကြီးတဲ့အတွက်သူတို့ရဲ့နေအိမ်တွေမှာပေလူးနေကြတဲ့ရွှွန်နော်တွေကိုဖယ်ရှားရှင်းလင်းနေတဲ့ပုံတွေကိုသတင်းတွေမှာဖော်ပြကြပါတယ်။ပင်လယ်ကမ်းခြေအနီးရှိကာဗိုအမ်နွန်နန်ကျေးရွာမှာဆိုရင်အုံမင်တွေဟာအမြစ်ကကျွတ်ပြိုလဲကုန်ကအပေါ်စားပစ္စည်းတွေနဲ့တိဆောက်ထားတဲ့အိမ်တွေဟာလည်းမြေကြီးအနာပြားကတ်ခါနီးအောင်ပျက်စီးကုန်ပါတယ်ဖိလစ်ပိုင်နိုင်ငံအမျိုးသားသဘာဝဘေးအန္တရာယ်လျှော့ချရေးနဲ့စီမံခန့်ခွဲရေးကောင်စီ NDRRMC ထုတ်ပြန်ချက်အရမန္တာနာအိုကျွန်းမြောက်ပိုင်းမှာအဆိုးဝါးဆုံးဖြစ်ပြီးလူ25ဦးသေဆုံးခဲ့ပါတယ်သေဆုံးသူအများစုဟာရေနစ်တာနဲ့မြေပြိုကျတဲ့အတွက်ကြောင့်ဖြစ်ပြီးပျောက်ဆုံးသူအများစုကတော့ငါးဖန်းဆက်လီနစ်မြုပ်တဲ့အတွက်ကြောင့်ဖြစ်ကြပါတယ်ခင်ဗျာ
အိန္ဒိယထိချုပ်တဲ့ကက်ရှမီးယားဒေသတွင်မှပြီးခဲ့တဲ့24နှစ်အတွင်းအနည်းဆုံး5ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရာဂျိုရီဒေသတွင်ကအိမ်ဒန်းကိုတနင်္ဂနွေနေ့မှာတနတ်သမားတွေပစ်ခတ်ခဲ့တာကြောင့်လူ4ဦးသေဆုံးပြီးဒဏ်ရာရသူအနည်းဆုံး5ဦးထိရှိခဲ့ပါတယ
်။
တိုက်ခိုက်သူတွေကိုရှာဖွေနေဆဲဖြစ်ကြောင်းရဲတပ်ဖွဲ့နဲ့အရန်ရဲတပ်ဖွဲ့စစ်တပ်တပ်ဖွဲ့တွေကarea တစ်ခုလုံးကိုဝိုင်းထားပြီးဖြစ်ကြောင်းရဲတပ်ဖွဲ့တွဲပယ်ညှို့ချရဲမှုမူခါစင်းကပြောဆိုသွားတာဖြစ်ပါတယ်တနင်္ဂနွေနေ့ကတိုက်ခတ်ခံရတဲ့အိမ်တွေအနီးမှာတနင်္လာနေ့မှာပဲပောက်ကွဲမှုထပ်ဖြစ်ပြီးကလေးတဦးသေဆုံးဒဏ်ရာရသူအနည်းဆုံး၄ဦးရှိပါတယ်ပောက်ကွဲမှုနဲ့ပတ်သက်လို့တော့ဘာမှရှင်းရှင်းလင်းလင်းမသိရသေးကြောင်းလဲသတင်းရှင်းမြစ်တွေကပြောပါတယ်ဟိမဝန္တာဒေသကကက်ရှမီးယားဒေသတစ်ခုလုံးကိုပိုက်နေလို့အိန္ဒိယကရောပါကစ္စတန်ကပါပြောဆိုနေပြီးဆယ်စုနှစ်နဲ့ချီအငင်းပွားနေကြတာလည်းဖြစ်ပါတယ်ရှင်
ဩစတြေးလျနိုင်ငံတောင်ပိုင်းအပန်းဖြေကမ်းခြေတစ်ခုမှာတနင်္လာနေ့နေ့လယ်ပိုင်းကရဟယင်နစီလေထဲမှာတိုက်မိပြီးပြက်ကျကလိုက်ပါလာတဲ့သူတွေတဲက၄ဦးသေဆုံးပြီး၃ဦးကစိုးရိမ်ရတဲ့ဒဏ်ရာတွေရရှိကုန်ပါတယ်။ Queensland ပြည်နယ် The Gold Coast ကမ်းခြေက Seoul အပန်းဖြေရေကစားဥယျာဉ်အနီးမှာရဟယင်တစီကမြေပြင်ပေါ်ကအတက်တခြားတစ်စင်းကလေထဲကနေအစင်တိုက်မိကြတာဖြစ်တယ်လို့ပြည်နယ်ရဲအရာရှိ Gary Wawel ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်တိုက်မိတဲ့ရဟယင်နှစ်စင်းအနက်ကတစင်းကတော့အနီးရဲ့ကင်းကင်းနဲ့တဲတောင်ပြင်မှာဆင်းသက်နိုင်ခဲ့ပေမဲ့ကြံတစင်းကတော့ပြက်ကျပြီးအပြက်အစီးတွေလည်းပြန့်ကျဲကုန်ပါတယ်သေဆုံးသူတွေနဲ့ဒဏ်ရာရှိသူတွေဟာပြက်ကျတဲ့ရဟယင်ပေါ်ကလိုက်ပါလာကြတဲ့သူတွေဖြစ်ကြပါတယ်သူတို့ကိုပင်လယ်ပြင်မှာအပန်းဖြေသူတွေကအများဆုံးပြေးလာပြီးကူညီကယ်ဆယ်ကြပါတယ်ဩစတြေးလျနိုင်ငံတောင်ပိုင်းရှိ Gold Coast ကမ်းခြေဟာအခုလိုနွေရာသီအလိုက်ရဲ့ဇန်နဝါရီလမှာအစီအကားဆုံးကာလဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့မနေ့ဖက်ထိတ်တန့်ရောက်တဲ့တွင်ကိုတော့မတင်ရထိုင်တဲ့ကိုခင်မောင်ဆိုမင်းတို့တင်ပြခဲ့တာပါရှင်အခုတော့တရင်ဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်တနင်္ဂနွေလုံးမှာရှိတဲ့နိုင်ငံကိုလက်မှတ်ရုံးတွေမှာ passport စာအုပ်ထုတ်ပေးတာကိုခဏရပ်ထားမယ်လို့ရုံးခွဲအသီးသီးမှာကြေညာထားပါတယ်။အစိုးရတာဝန်ရှိသူတွေဘက်ကဒါကိုအထူးအကျသတင်းမထုတ်ပြန်သေးပေမဲ့လို့ပြည်ပအလုပ်ကိုင်အကျိုးဆောင်လှိုင်းစင်းရ agency များအသင်းကတော့ဒါယာယီတာဖြစ်ပြီးတော့ January 5ရက်မှာပြန်ပြီးတော့ရှောက်ထားခွင့်ရမယ်လို့ကြေညာထားပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမုံကတင်ပြထားပါတယ်။
နိုင်ငံကူးလက်မှတ်ထုတ်ပေးတာကိုဇန်နဝါရီလ2ရက်နဲ့ဇန်နဝါရီလ3ရက်နေ့တွေမှာယာယီပိတ်ထားမှာဖြစ်တယ်လို့ပြပအလုပ်အကိုင်အကျိုးဆောင်လိုင်စင်ရအေဂျင်စီများအသင်းကအသည့်ပေးစာထုတ်ပြန်ထားပေမဲ့ပြည်ထရေးဘက်ကတော့ဘယ်နေ့ပြန်ဖွင့်မယ်ဆိုတာကိုအတိအကျမပြောဘဲယာယီပိတ်ထားတယ်လို့ဒါကြေညာထားပါဗျ။တနင်္ဂနွေလုံးမှာရှိတဲ့နိုင်ငံကူးလက်မှတ်ရုံးခွဲအသီးသီးမှာယာယီပိတ်ထားကြောင်းကြေညာထားတာဖြစ်ပါတယ်။ပြပအလုပ်အကိုင်ရှာဖွေရေးအေဂျင်စီတစ်ခုရဲ့တာဝန်ရှိသူကတော့သူတို့အနေနဲ့ဘယ်နေ့ပြန်ဖွင့်မယ်ဆိုတာကိုအတိအကျမခန့်မှန်းနိုင်ကြောင်း VOA ကိုပြောပါဗျ။အကြောင်းကတော့နိုင်ငံကူးလက်မှတ်လျှောက်ထားသူတွေများပြားနေတာကြောင့်နိုင်ငံကူးလက်မှတ်စာအုပ်ရဲ့ကုန်ကျန်းတွေပြက်လက်မှုဖြစ်နေတယ်လို့ဒါသိထားကြောင်းသူကပြောပါဗျာ
။ဘာလို့ဆောင်ကိစ္စနဲ့ပတ်သက်ပြီးတော့အတင်းရလေခိုးဘက်ကမေးတော့ပဲသူတို့ခိုးဘက်ကိုဒီတည်တဲ့လူမျိုးဒီတည်ရပြန်ပြန်တော့ပဲအဲသူတို့ပြေးချေတာပေါ့နော်။ဒါပေမဲ့တကယ်တမ်းဒီဘာလို့ဆောင်ကိုစက်ခွင့်ဤစက်ချာစက်ချောက်ခွင့်အပြုရင်ပြုပြီးဆိုတာကဒီကိစ္စရဲ့ဆုံးချက်မှာအတော့ဒီအရေးအကြီးတော့မှအတည်တဲ့အကြည့်ချင်မှတ်ွက်နေဘူးနောက်တစ်ခုကြားတဲ့တဲ့ကတော့ဒီ passport ဆောင်ဆက်ရတဲ့ဒီကြည့်ရနိုင်ရမှာလားအတွက်အဲ့ပါလေကကုန်နေကုန်နေရလို့ကြားရအခု
တန်းတော်အဖြစ်ရရန်ကုန်တစ်ခုထဲမှာတရက်ကိုနိုင်ငံကူးလက်မှတ်လာရောက်ထုတ်ယူသူ3000ဝန်းကျင်လောက်ရှိပြီးပြည်နယ်နဲ့တိုင်းအားလုံးကရုံးခွဲတွေပါထည့်သွက်မယ်ဆိုရင်ပမာဏအလွန်များကြောင်သူကပြောပါဗါး ပြည်ပအလို့အကိုင်အကျိုးဆောင်လိုင်စင်ရအေဂျင်စီများအသင်းကတော့လာမယ့်ဇန်နဝါရီလ5ရက်မှာပုံမှန်အတိုင်းပဲပတ်စပို့တွေကိုပြန်လည်ထည့်ယူနိုင်မယ်လို့ကြေညာထားပါတယ်။ယာယီပိတ်တာရာဖြစ်ကြောင်းအသင်းရဲ့တာဝန်ရှိသူတို့ကအခုလိုပြောပါဗျာ။ယာယ
ီတော့ယာယီပိတ်မယ်လို့ပဲကြေညာပါတော့တယ်။ဘာကြောင့်မှလည်းအဲဒါတခြားတော့မသိရပါဘူး။အဲဒီဂျုံမိုင်းနဲ့ပတ်သက်ရမတော်ကလည်း MOE ရဲ့ဆီနဲ့ကလည်းပတ်စပို့လက်ကျတွေကိုခဏရက်တာပါတယ်လို့ပြောထားတော့လေ။
ပြည်ထောင်စုဝန်ကြီးဌာနဘက်ကတော့ passport တွေပြန်ထုတ်ပေးမယ့်ရက်ကိုအတိအကျကြေညာထားတာမရှိပါဘူး passport စာအုပ်ကုန်ကျန်ပြက်လက်မှုဖြစ်ပေါ်တာမှန်ကန်မယ်ဆိုရင်ဒီလိုဖြစ်ရတာကစာအုပ်သက်သန်းကို9နှစ်ပဲပေးတာအပါအဝင်စာရွက်များစွာရိုက်နှိပ်ထားတာအလုပ်ကိုင် passport အလဲအပတ် passport စတဲ့ဒီလိုအမျိုးအစားတွေခွဲပြီးလုပ်တာတွေကြောင့်လေလွင့်ဆုံးရှုံးမှုများနေကြောင်းအလုပ်ကိုင်ရှာဖွေရေးအေဂျင်စီတို့ကထောက်ပြကြပါတယ်ခင်ဗျာ
ကိုရဲမုံတင်ပြတော့ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူခဲ့တာနှစ်နှစ်နေပါကြာလာပေမဲ့လို့ရန်ကုန်မန္တလေးမြို့တွေအပါအဝင်နိုင်ငံတကာအတော်များများမှာရာဇဝတ်မှုတွေထူပြောပြီးတော့တရားဥပဒေစိုးမိုးမှုအားနေနေတော့မှာတချိန်တည်းမှာပဲစစ်ကောင်စီရဲ့နိုင်ငံရေးအရာချုပ်ကိုင်မှုတွေကြောင့်လွတ်လပ်တဲ့တရားစီရင်ရေးကိုလည်းကြီးကြီးမားမားထိခိုက်နေတယ်လို့တရားရေးအသိုင်းအဝိုင်းကပြောကြပါတယ်ပြည်ခရက်နဲ့တရားရေးမှန်တိုင်းနဲ့ပတ်သက်လို့ရန်ကုန်ကစူးစီးမေးမြန်းထားတာကိုမှတ်အင်ချင်တိုင်းတင်ပြထားပါတယ
်2020ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာယူပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာကျေးလက်ဒေသတွေဒါမကမြို့ပြအထိမှပါယိုယွင်းနေတယ်လို့လေ့လာသူတွေရောဒေသခံတွေကပါပြောကြပါတယ်2022ခုနှစ်စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းတရားဥပဒေစိုးမိုးရေးဟာအယုတ်လျော့ဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြည်ထောင်စုရှေ့နေညာအဖွဲ့ဥက္ကဋ္ဌလွှတ်တော်ရှေ့နေကြီးဦးကျင်းမြင့်က VOA ကိုပြောပါရယ
်ဒီတမရတိုက်တဲ့တခုခုတဲ့လူတွေရက်တဲ့သူတ်တဲ့စကားတွေပေါ်မှာတက်လူတာဆိုအရင်ကြီးပဲအဲ့ဒါပါလဲဆိုရင်တရားဥပဒေစိုးမိုးရေးစာအုပ်ဥပစ်ထားလိုက်ပြီစစ်အာဏာရှင်တည်ငြိမ်ရေးပဲဆောင်းပေးလုပ်နေတယ်တရားစီရင်ဖြစ်နေပြီအဲ့လိုစနစ်ကိုရောက်နေရဲဆိုတာအကျဉ်းချတွေ့ရတယ်။အစိုးရအခြေအနေကအခုစဖြစ်နေပြီလေ။တိုင်းပြည်ကလုံးဝပြတ်သွားပြီ
။ရန်ကုန်မြို့ပြလိုနေရာတွေမှာပါအုပ်စုဖွဲ့လူရက်တာ၊မရင်းချင်းခံရတာ၊ဖောက်ထွင်းခံရတာ၊လောင်းကစားနဲ့မိုးရည်စေးဝါး၊ရောင်းဝယ်ဖောက်ကားတာအစရှိတဲ့ရာဇဝတ်မှုတွေတိုးလာတယ်လို့ဒီအပေါ်ထိထိရောက်ရောက်အရေးယူနိုင်မှုနဲ့အလွန်နည်းလာတယ်လို့ဒေသခံတွေကပြောပါတယ်။မြို့ပြနေရာတွေမှာအခုလိုတရားဥပဒေစိုးမိုးရေးကြဆင်းနေတယ်လို့နယ်ဘက်တွေကအခြေအနေတွေမှာရောဘလို့များရှိတယ်လဲဆိုတာနဲ့ပတ်သက်လို့ရမ်းပြည်မြောက်ပိုင်းမှာပရဟိတကူညီရေးလှုပ်ဆောင်ပေးနေတဲ့ဥက္ကင်မောင်က VOA ကိုအခုလိုပြောပါတယ
်။တရားဥပဒေစိုးမိုးရေးပိုင်းကတော့ကျွန်တော်တို့စစ်သားများရဲ့တမန်ရှိဆောင်မှာသူကငါဟိုအာအနေမျိုးပဲကိုဗစ်နဲ့ဆက်ရတယ်အနာသိပဲဖြစ်သွားတယ်ရဲ့ဒီရောင်းရှင်မုန်းပါခေါင်းအောင်ပြသွားတဲ့ပုံစံရှိတယ်။တော့ကျွန်တော်တို့တွေကတော့တိုင်းအမရီယာကိုဘယ်လိုရှားမနာမသိဘူး။မန်ရီယာဘက်ကရက်ပြီးပြေဖို့တော့ဖြစ်သွားတယ်။ CDM နဲ့လိုက်တဲ့ဝန်ထမ်းတွေပါလေ။ Correction မှာအများကြီးပါသွားတယ်။ဒီရားလုံးကနေသူကနေကြသူကသူကပြီးခံရတာပါပဲ။အဲဒီလူလာပါလေ။ဒီဒီနေတာပဲ။နေရဆိုင်ရတယ်ဒါကြလေဒီလိုပဲကြီးလန်းစားနေရတဲ့ဒေသကြီးဖြစ်ပါတယ်အဲ့ဒါကြီးကတော့
တဖက်မှာလည်းစစ်ကောင်စီကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အပါအဝင်သမရရွေးကောက်ခံကိုယ်စားလှယ်တွေနဲ့ပြည်ထောင်စုအဆင့်အပါအဝင်တိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့ဝင်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေသတင်းမီဒီယာသမားတွေကိုဖမ်းဆီးတာနှစ်ရှည်ထောင်ဒဏ်ချနိုင်တဲ့ပုံမှားတွေနဲ့တရားရုံးဆွဲချက်တင်တာတရားရုံးတွေကလည်းခိုင်မာတဲ့အထောက်အထားတွေမရှိဘဲတေတံချမှတ်တာထောင်ဒဏ်နှစ်ရှည်ချတာတွေလှုပ်လာပါတယ်အထူးတရားရုံးတွေမှာတရားစီရင်ရေးလှုပ်ဆောင်နေတဲ့တရားသူကြီးတွေမှာလည်းကိုပိုင်ဆုံးဖြတ်ချက်နဲ့တရားစီရင်တာတက်တဲ့ခိုင်ခိုင်လုံလုံနဲ့စီစစ်တာမရှိတော့ဘဲနိုင်ငံရေးဩဇာကိုမလွန်ဆန်နိုင်ဘဲထောင်ဒဏ်တွေချမှတ်နေတယ်လို့ဥပဒေသမားတအုပ်က VOA ကိုပြောပါတယ
်တရားစီရင်ရေးရဲ့သဘောမှာတော့တရားသူကြီးတယောက်ရဲ့အချက်မှာဥပဒေမှာအဖဘသူမှမမှုမှုရှိအောင်တရားသူကြီးရဲ့လွတ်လပ်တဲ့စီရင်ုံတရားကိုအဖြေခံပြီးတော့မှအမှုမှာပေါ်ပေါ်တယ်တယ်သူချုံးချပါမှရှိတယ်အခုလက်ရှိကျောင်းဆိုမီကလည်းအဲ့လိုမဟုတ်ဘူးတရားသူကြီးတွေကလွတ်လပ်စွာတရားစီရင်ဆုံးဖြတ်ပိုင်ခွင့်ဆိုတာပေါ်မှာသေဆုံးတရားတွန်းမှုရှိတယ်ညှိနှိုင်းမှုရှိတယ်အဲ့ဒါကဘာသွားစီရင်တွေ့ကြလဲဆိုတော့ကျွဲလိုက်တဲ့အမှုတိုင်းကလွတ်သွားတာမရှိဘူးအမှုတရားဆိုရင်တရားလုံးကပြည်ထောင်အကြီးသေးတဲ့ရှိတယ်အကုန်လုံးကအပြစ်ရှိတယ်ဆိုပြီးအပြစ်ပြကြတာများတယ်တရားစီရင်ရေးအချက်မှာသေဆုံးတရားညှိနှိုင်းနိုင်တဲ့
့ဒုံတရားအမေပေးနိုင်တဲ့လူပုဂ္ဂိုလ်တို့အဖွဲ့အစည်းရှိနေပြီလို့ကျွန်တော်သုံးသပ်လို့ရတာပေါ့
လက်ရှိစစ်တပ်ကအာဏာသိမ်းယူပြီးတစ်နှစ်ကျော်ကာလအတွင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာနိုင်ငံပေါင်း136နိုင်ငံမှာအဆင့်128ကိုရောက်ရှိနေတယ်လို့ World Justice Project ညွှန်ကိန်းကထုတ်ပြန်ထားပါတယ်ရှင
်။မအင်ဂျင်နီယာရှင်ပြည်ရင်သတင်းတွေအပြင်မှာတော့နိုင်ငံတကာဆောင်းပါးတွေဖက်ဆက်ရအောင်ပါ။တရုတ်အာဏာပိုင်တွေစီကတိကျသေးချတဲ့အချက်လက်တွေမရတာကြောင့်တရုတ်နိုင်ငံကနေလာရောက်သူတွေကိုမဖြစ်မနေကိုဗစ် -19 စစ်ဆေးဖို့ဆောင်ရွက်ရတာဖြစ်ကြောင်းဩစတြေးလျကပြောပါတယ်။တရုတ်နိုင်ငံမှာကူးစက်ပြန့်နှံ့မှုတိုးလာတာနဲ့အတူတရုတ်ကလာမဲ့သူတွေကိုမဆက်ရောက်ခင်မှာဗိုင်းရပ်စစ်ဆေးဖို့ညွှန်ကြားထားတဲ့အမေရိကန်၊ဂျပန်ပြင်သစ်တို့အနီးတူဩစတြေးလျကလည်းဆောင်ရွက်လာတာပါ။ဆစ်ဒနီကနေဖီးလ်မာဆာရဲ့သတင်းဆောင်မကိုမတ်တင်ငေထိုက်တင်ပြထားပါတယ်။
ဇန်နဝါရီလ5ရက်နေ့ကြာသပတေးနေ့ကဆက်လို့တရုတ်ကနေလာချမဲ့ခီးတဲ့တွေအနေနဲ့ဩစတြေးလျကိုမလာခင်48နာရီအတွင်းကိုဗစ် -19 ဆစ်ဆေးရမှာဖြစ်ပြီးကိုဗစ်ကင်းရှင်းကြောင်းရလအထောက်အထားတွေပြသရမှာဖြစ်ပါတယ်။တရုတ်နိုင်ငံတွင်ကူးစက်မှုတိတိတတ်တတ်တိုးလာပြီးဗိုင်းရပ်စ်မျိုးကွဲသစ်တွေထွက်ပေါ်လာနိုင်တဲ့အရေးကိုတုံ့ပြန်ဆောင်ရွက်တာဖြစ်ကြောင်းဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်။တရုတ်ကခီးသွွားတွေအပေါ်တားမြစ်ကန့်သက်ချက်တွေချမှတ်တဲ့တခြားသောနိုင်ငံများဤသူဩစတြေးလျနိုင်ငံကလည်းလှုပ်ဆောင်တာပါအိန္ဒိယမလေးရှားစပိန်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့မှလည်းဆောင်ရွက်နေကြပါတယ်ဒီဆောင်ရွက်ချက်ကကြိုတင်ကာကွယ်မှုအနေနဲ့ယာယီအစီအစဉ်သာဖြစ်ကြောင်းလည်းဩစတြေးလျအစိုးရကပြောပါတယ်တရုတ်နိုင်ငံတွင်းကကိုဗစ် -19 အခြေအနေဆိုင်ရာပြည်စုံလုံလောက်တဲ့သတင်းအချက်လက်တွေမရရှိတာကိုစိုးရိမ်ကြောင်းအထူးသဖြင့်တော့တရုတ်အာဏာပိုင်တွေဘက်ကမျိုးရိုးဗီဇအစဉ်သတင်းအချက်လက်တွေကိုမထုတ်ပြန်တဲ့အတွက်ကြောင့်ဖြစ်ကြောင်းဩစတြေးလျကျန်းမာရေးဝန်ကြီးမတ်ခ်ဘတ်လာကဒေတာတွင်းမီဒီယာကိုတနင်္လာနေ့မှာပြောပါတယ်။တကယ်လို့များဗိုင်းရပ်စ်မျိုးကွဲသစ်တွေထွက်ပေါ်လာရင်လက်ဦးမှုယူဖောထုတ်နိုင်ရေးအတွက်သတင်းအချက်လက်တွေမျှဝေထားဖို့ကအရေးကြီးတယ်လို့ဩစတြေးလျကယုံကြည်ထားပါတယ်။ဩစတြေးလျအစိုးရအနေနဲ့တခြားသောနိုင်ငံများဤသူပါဝင်ဆောင်ရွက်တာဖြစ်ကြောင်းဝန်ကြီးဘတ်လာကဩစတြေးလျအတန်းလှင့်ဌာန ABC ကိုပြောပါတယ
် There's no restriction on travel from China
တရုတ်ကလူတွေကိုခရီးသွားလာမှုကန့်သက်ချက်မရှိပါဘူးမထွက်ခွာခင်မှာကိုဗစ်ဆန္ဒချက်ကိုတင်သွင်းဖို့ဝေတာတောင်းဆိုတာဖြစ်ပါတယ်ဒီလိုဆောင်ရွက်တာကလည်းမြောက်အမေရိကဥရောပနဲ့အာရှတလောကနိုင်ငံတွေနဲ့အတူအသင့်အသင့်ချိန်ညှိဆောင်ရွက်မှုတာဖြစ်ပါတယ်အဲ့ဒီနိုင်ငံတွေအများပြားဟာဆိုရင်ကျွန်တော်တို့ဆောင်ရွက်တာမျိုးနဲ့အလားတူဒါမှမဟုတ်လဲကျွန်တော်တို့ဆောင်ရွက်ချက်နဲ့တစ်ထက်တည်းဆောင်ရွက်ထားကြပါတယ်ဒါအပြင်ကျွန်တော်တို့အနေနဲ့သတင်းအချက်အလက်တွေသိရှိခွင့်လည်းရမယ်လို့ယုံကြည်ထားပြီးလက်ရှိမှာတော့အဲ့ဒီသတင်းအချက်အလက်တွေမရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းပြောဆိုထားပါတယ
်ဇန်နဝါရီလ5ရက်နေ့မှာစတင်သက်ဝင်တော့မယ်မဖြစ်မနေ COVID-19 စစ်ဆေးရမယ်မူဝါဒနဲ့ပတ်သက်ပြီးတရုတ်ဘက်ကတော့တုံ့ပြန်ပြောဆိုခြင်းမျိုးမတွေ့ရသေးကြောင်းလည်းဝန်ကြီးဘတ်လာကပြောပါတယ်။ဩစတြေးလျနဲ့တရုတ်ကမှ COVID-19 အရေးကြောင့်သဘောထားကွက်လွှဲမှုလည်းအရင်ကဖြစ်ခဲ့တာပါ။2020ပြည့်နှစ်အတွင်းဗဟိုလက်ရာဝတီဝန်ကြီးချုပ်ဟောင်းစကော့မော်ရီဆန်ကတရုတ်မှာဆက်တွေ့တဲ့ဗိုင်းရပ်စ်ရဲ့မူလစစ်မြစ်ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုချက်ကြောင့်တရုတ်အစိုးရကိုဒေါသထွက်စေခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးလည်းကျဆင်းခဲ့ပါတယ်။ဒါ့အပြင်ထိုင်ဝမ်အရေးတရုတ်ရဲ့ဆောင်ရွက်မှုတွေနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့စီးရေးတင်းမာမှုတိုးလာမှုတွေအပေါ်မှာလည်းသဘောထားကွဲပြားခဲ့ကြပါတယ်။ဝီဂါမွတ်စလင်လူနည်းစုတွေအပေါ်တရုတ်ရဲ့ဖိနှိပ်မှုဟောင်ကောင်ကဒီမိုကရေစီရဲ့ဆန္ဒပြတ်သူတွေကိုဖြိုခွဲမှုအပါအဝင်တရုတ်ရဲ့လူ့အခွင့်အရေးစံနှုန်းတွေအပေါ်မှာလည်းဩစတြေးလျကဝေဖန်ထားတာပါ။တရုတ်ဘက်ကလည်းဩစတြေးလျရဲ့ချောင်းမီးသွေးဝိုင်နဲ့မရောစပါအပါအဝင်ကုန်စည်တွေအပေါ်မှာကန့်သက်ချက်တွေချမှတ်ခဲ့ပါတယ်။တရုတ်ကတော့စီးပွားရေးအနိုင်ထက်ပြုကျင့်မှုနဲ့ဆွတ်ဆွဲခံရပြီးတစ်ဖက်မှာတော့ဩစတြေးလျဟာတရုတ်ဆန့်ကျင်ရေးမိုက်မိုက်မဲမဲဆောင်ရွက်တယ်လို့ဆွတ်ဆွဲခံရပါတယ်။အခြေခံအစိုးရတာဝန်ရှိသူများကြားတွေ့ဆုံဆွေးနွေးခဲ့ကြတာနဲ့အတူပဲဩစတြေးလျမှာဗဟိုလဝဲအစိုးရတက်လာတဲ့မေးလရွေးကောက်ပွဲနောက်ပိုင်းမှာတော့တန်တမာဆက်ဆံရေးကတိုးတက်လာတဲ့အနေအထားတွေ့မြင်ရပါတယ်။ဩစတြေးလျရဲ့အကြီးဆုံးကုန်သွယ်ဖက်တရုတ်နဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တည်ငြိမ်မှုရှိရေးဩစတြေးလျဘက်ကစ조사နေတဲ့တစ်ချိန်တည်းမှာပဲသဘောထားကွဲပြားမှုတွေတော့ရှိနေကြောင်းဝန်ကြီးချုပ်အန်သနီအယ်ဘာနီစ်ကဒီဇင်ဘာလအတွင်းမှာပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့သတင်းတစ်ပတ်ကိုကိုဗစ် -19 ကူးစက်သူ1000ခွဲလောက်ရှိနေကြောင်းအစိုးရရဲ့နောက်ဆုံးထုတ်စည်းရင်းတွေမှာဖော်ပြကြပါတယ်ရှင်။
မတင်ကြီးထိုက်တင်ပြသွားတာပါရှင်။အခုတော့ယူကရိန်းကစစ်တမ်းနဲ့ကလေးရီရဲ့စိတ်ကြမ်းမာရေးဆောင်ရှားမှုအခြေအနေသတင်းဆောင်မှဖက်ဆက်ရအောင်ပါ။ယူကရိန်းနိုင်ငံမှာစစ်ပွဲတွေကြောင့်နေရပြောင်းရွှေ့ခဲ့ရတဲ့ကလေးငယ်က2တန်းလောက်ရှိပါတယ်။အဒီလိုမဖြစ်မနေနေရပြောင်းရွှေ့ခဲ့ရတဲ့ကလေးတွေကိုရောယူကရိန်းမှာရှိနေသေးတဲ့ကလေးငယ်တွေမှာပါစိတ်ပိုင်းဆိုင်ရာအကျိုးဆက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းကလေးတွေရဲ့စိတ်ပိုင်းဆိုင်ရာအတွက်ရိုးရှင်းတဲ့နည်းလမ်းတစ်ခုကအထောက်အကူပြုနေပါတယ်။အာနာကော့စတူချန်ကိုတင်ပြပို့ထားပါတယ်။ဆက်ပြီးတော့ရှုစားနာဆင်ပါရှင်။အသက်9နှစ်အရွယ်အာနီယာဟာရုရှားရောစတင်ကျူကျော်တက်ခဲ့တဲ့နေ့ကလေးကသူ့မိဘတွေနဲ့အတူကီးဖ်မှာရှင်နေခဲ့တာပါလက်နက်ကြီးကြတံတွေနဲ့အုပ်အော်ဆွဲတံတွေဟာသူ့တို့အလုံးရဲ့နေစဉ်လူမှုဘဝမှာကြားနေကြအတန်တွေဖြစ်လာပါတယ်အညာရောညီအမနှစ်ယောက်ပေါ်စစ်ပွဲရဲ့ကြရက်ရိုက်ခတ်မှုတွေတွေ့လာရတယ်လို့လဲအိုလီနာကပြောပါတယ
်လာဒူရှ်ဇမ်ခနိုတမ်
တမီလီအန်ယာကျမတို့နဲ့ခက်ခွာခွာနေလာတာတခါတလေကျဉ်ကျဉ်တက်တက်နဲ့မချိမနှက်ဖြစ်လာတာမျိုးလဲတွေ့ရပါတယ်ဒီလိုအခြေအနေတွေကြောင့်အင်ညာတယောက်လုံးဝစိတ်ချုံချုံကျသွားမှာကိုကျွန်မတစ်ချိန်လုံးစိုးရိမ်နေမိတာပ
ါဒါပေမဲ့လည်းအညာအတွက်အကူအညီတွေပေါ်လာပါတယ်ဒါကတော့ဟီဘရူးဘာသာနဲ့ထွေးပွေ့ခြင်းလို့အဓိပ္ပာယ်ရတဲ့ဟီဘူကီအယုတ်ကလေးတွေစီကပါ2006ခုနှစ်ကအစ္စရေးနိုင်ငံမှာကုသရေးအတွက်ဟီဘူကီအယုတ်တွေကိုဖန်နေခဲ့တာဖြစ်ပါတယ်2006ခုနှစ်လက်ဘနွန်စစ်ပွဲကြောင့်စိတ်ဖိစီးနေကြတဲ့ကလေးတွေအတွက်အထောက်အကူရအောင်တီထွင်ခဲ့တာဖြစ်ပါတယ်2022ခုနှစ်ဧပြီလမှာပဲယူကရိန်းစစ်ပညာရှင်တွေကစိတ်ဒဏ်ရာတင့်နေကြတဲ့ယူကရိန်းကလေးငယ်တွေကိုဟီဘူကီအယုတ်ကလေးတွေစတင်ပေးအပ်ခဲ့ပါတယ်။ဒီထဲမှာအညာရဲ့မိသားစုလည်းပါပါတယ်။
Через 3-4 тижні у нас вже був
результат. 3 နှစ်ပတ်3ပတ်လောက်ကြာတော့ရလက်ကောင်းနေတွေ့လာရပါတယ်။အညာဟာတခြားကလေးတွေနဲ့ပြန်ပြီးတော့ဆက်ဆံလာတာကိုတွေ့ရပါတယ်။ရင်းရင်းနှီးနှီးနဲ့တည်တည်ငြိမ်ငြိမ်ဖြစ်လာပါတယ်။
ယူကရိန်းကကလေးတွေကိုဒီနီလာနဲ့ဆောင်ရှားကူးသပေးနေတဲ့စိတ်ပိုင်းဆိုင်ရာပညာရှင်တွေထဲမှာဗစ်တိုးရီယာနာဇာရီဗစ်လည်းတယောက်အပါအဝင်ပ
ါကာဗိုလိုကကီလ်ကစ်ထရမောဝန်ဒီတေ
းကလေးတော်များများကစိတ်တန်ရာရထားကြပါတယ်သူတို့အိမ်တွေဆုံးရှုံးခဲ့ရပြီးဒုံးကျည်တက်ခိုက်မှုနဲ့လည်းနေတိုင်းကြုံနေကြရတာပါသူတို့ရဲ့စိတ်တန်ရာတွေကူစားပေးနိုင်မယ့်နီလန်တွေကိုကျမတို့ကရှာဖွေနေခဲ့ကြတာပါ
အနုပညာကုရုံးနဲ့ကုသပေးနေတဲ့မာရီနာချက်ကာရှင်နာကလည်းဟီဘူကီအယုတ်ကစိတ်ဖိစီးနေတဲ့ကလေးတွေအတွက်အထောက်အကူဖြစ်တယ်လို့ပြောပါတယ်။စိတ်ဖိစီးမှုတွေကိုမျိုးသိမ့်ထားမယ့်အစားဖွင့်ထုတ်လိုက်တာကပိုကောင်းတယ်လို့လည်းပြောပါတယ်။နောက်ပြီးတော့ဟီဘူကီရဲ့လက်တွေကကလေးတွေကိုပါပွေဖက်ထားနိုင်တယ်လို့လည်းပြောပါတယ
်။ Sevjenash
takeda. ကျမတို့ကဒီအယုတ်ကို Huggy Dog ဖက်တတ်တဲ့ခွေးကလေးလို့ခေါ်ပါတယ်။စစ်ပွဲစတင်ကလေးက Kif ကနေထွက်မသွားတဲ့ကလေးတွေရှိပါတယ်။အဲ့ဒီကလေးတွေကဟီဘူကီအယုတ်တွေပထမဆုံးရကြတဲ့ကလေးတွေဖြစ်ပါတယ်လို့ပြောဆိုသွားတာပါအမေရိကန်အခြေစား United Help Ukraine လူမှုကူညီရေးအဖွဲ့ရဲ့အကူအညီကြောင့်ဟီဘူကီအယုတ်တွေရတဲ့ကလေးပေါင်းက9000ကျော်ရှိပါပြီ Kif မြို့ကအသက်10နှစ်အရွယ်ပါဗလိုကလည်းအခုလိုပြောပါတယ
် No yeah
ဘာမှမမှုဘူးဆိုတော့ပုံပေါအောင်ဟန်ဆောင်နေပေမဲ့ရင်ထဲမှာတော့ကြောက်နေတာပါ
ပါဗလိုရဲ့အမေမာယာနာကလည်းဟီဘူကီကသူ့သားအတွက်အထောက်အကူပြုတယ်လို့ပြောပါတယ
်ဗစ်ကရဗိုင်ချ်
တားလေးကလုံးဝကိုပြောင်းလဲသွားတာပါကျမသားလေးလူတစ်တယောက်လိုဖြစ်သွားပါတယ်အခုဆိုပိုးပြီးတော့ပွပွင့်လင်းလင်းဖြစ်လာပါတယ်လို့ပြောဆိုသွားတာပါယူကရိန်းကစိတ်ပညာရှင်တွေကလည်းကလေးတွေရဲ့လက်မှာတွဲထားလို့ရမယ်တောဝက်ရုပ်ကလေးတွေဖန်နေခဲ့ကြပါတယ်ဒါအပြင်စိတ်ဓာတ်ရရနေကြတဲ့ယူကရိန်းကကလေးတွေကိုအခုလိုဟီဘူကီအယုတ်နယ်တွေမှာပဲအနုပညာနည်းနဲ့လဲဝိုင်းဝန်းကူညီနေကြတာဖြစ်ပါတယ
်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်ထုတ်လွှင့်သွားမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းမှာသွားတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ထုတ်လွှင့်ချက်တွေကိုမနက်6:00နာရီခန့်နိုင်ထိလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့သတင်းထောက်မဆုစီးပွားရေး blogger တွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးတော့သတင်းထောက်မဆုနဲ့စကြရအောင်ပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုအမြန်ဆုံးရပ်ဆိုင်ပြီးတော့မြတ်ဆိုင်ဖို့တောင်းဆိုပြီးဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရဲ့အကျဉ်းသားအလုံးကိုလွှတ်ပေးဖို့တိုက်တွန်းထားတဲ့ဆိုမျက်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကအတည်ပြုလိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့အပေါ်ဘလို့အပြောင်းအလဲတွေဖြစ်လာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးမတူညီတဲ့အုံတန်မှုတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းထောက်မဆုပေးပို့ချက်ကိုတော့ကိုသားညံဦးကဆက်ပြီးတော့တင်ပြထားပါတယ်။
အကြမ်းဖက်မှုတွေအများဆုံးရပ်ဖို့တောင်းဆိုပြီးတော့ဒေါက်ဆန်းစုကြည်ပါဝင်နိုင်ငံချင်းသားအားလုံးကိုလှုပ်ပေးဖို့တိုက်တွန်းထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီကဒီဇင်ဘာလ22ရက်နေ့ပြီးခဲ့တဲ့ဗိုလ်ချုပ်ရေးနေတော့ကအတည်ပြုပါတယ်ဒီသဘောတူညီချက်မူကြမ်းကိုဗြိတိန်နိုင်ငံကအဓိကတင်သွင်းခဲ့တာဖြစ်ပြီးတော့လူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံကမဲခွဲဆုံးဖြတ်ပါတယ်တရုတ်ရုရှားနဲ့အိန္ဒိယ3နိုင်ငံကတော့မဲမပြီးဝဲနေခဲ့ကြပြီးတော့ကျန်တဲ့အဖွဲ့ဝင်12နိုင်ငံလုံးကထောက်ခံခဲ့ကြပါတယ်ဒါဟာနှစ်ပေါင်း80ကျော်အတွင်းမှာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပထမဆုံးချမှတ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။မြန်မာရေးကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ပေါ်မှာမြန်မာနိုင်ငံကြီးအင်အားစုအတော်များများကရည်ရွယ်အားဖြင့်ကြိုဆိုကြပါတယ်။နိုင်ငံရေးအဖွဲ့တချို့ကတော့ဒီဗီဒီယိုအနာသုံးခွင့်ရှိတဲ့တရုတ်ရုရှားလိုဂျင်းတန်းအောင်လိုမူလမူကြမ်းကိုပြင်ဆင်လိုက်ရတာမို့လို့လက်တွေ့မပါတဲ့တောင်းဆိုမှုဖြစ်တယ်လို့ယူဆသူတွေရှိတယ်လို့ပဲတကယ်တမ်းမြန်မာနိုင်ငံရေးပြဿနာကိုပြည်ရေးအင်အားစုတွေကပဲဖြေရှင်းရလိမ့်မယ်လို့ယူဆသူတွေလည်းရှိပါတယ်။ပြည်သူပါတီဥက္ကဋ္ဌဦးကိုကြီးကတော့မြန်မာနိုင်ငံရဲ့ပြဿနာကိုပြည်တွင်းကပဲဖြေရှင်းရလိမ့်မယ်လို့မြင်တဲ့အကြောင်း view ကိုပြောပါတယ
်။အဲဒီပြဿနာကိုဖြေရှင်းနိုင်ဖို့ကိစ္စမှာဟိုအခုကအချင်းချင်းတူအားအစ်ကနဲ့ပြောဖို့တော့အဆင်ပြေတယ်ဆိုတဲ့ပုံစံမျိုးနဲ့ရှင်းပြီးတော့ဒီပြဿနာကဖြစ်ပြစာနေဦးမှာပဲလို့မြင်တယ်။နောက်တစ်ခုကတော့အာဆီယံရဲ့ဘုံသဘောတူညီချက်အားဖြင့်ကဗာဒီယာနာတာကကိုယ်တိုင်ပဲသဘောထားပြီးတော့ဆက်နေမှုပါကြပါလေ။ဒီကစဉ်းစားတဲ့ဒုတိယမြေပြရဘူးဆိုတော့အမလို့အားရဖြစ်တဲ့အပေါ်မှာအာဆီယံနဲ့မကလည်းနဲ့ဆက်တမကသာသွားတော့တော့တောင်တိုင်းကျွန်းတောင်းဆိုလိုက်တာကျွန်တော်တို့မြင်ပါတယ်ဒါကြောင့်ပြုဆောင်ရှင်းလင်းဖို့တွေကြွားရတယ်ပြုဆောင်ရှင်းလင်းတဲ့အခါမှာလည်းအချင်းချင်းတစ်ချက်တည်းတစ်ချက်တောင်းလို့ရှိဖို့ကြက်ကအဓိကနိုင်ငံတော်အာသာဝူရောက်ယူပါတယ်နာဆာကဘက်ကဘလောက်အမျိုးမျိုးရှိရှိတဲ့ဒီအချက်ချင်းကိုနားလည်တယ်ပြုဆောင်တယ်ဆိုတဲ့အပေါ်မှာတော့အဓိကကြည့်လို့ဖြစ်ပါတယ်
ခုဒီကုလသမဂ္ဂလူမျိုးကောင်စီရဲ့ဆုံးဖြတ်ချက်ဟာမြို့မကြီးနဲ့ပတ်သက်လာလို့ရှိရင်ဆယ်စုနှစ်တွေအတွင်းပထမဆုံးဖြစ်လို့ထူးခြားမှုရှိပေမဲ့စစ်ကောင်စီဘက်မှဖိအားအများကြီးတက်ရောက်စီမှာမဟုတ်ဘူးလို့ငငယ်လေးလာသူဦးရဲ့ထွန်းကသုံးသပ်ထားပါတယ
်။နောက်ဘက်ကအစိုးရကလည်းအဲဘာမှတော့ဆူကြကြသူတို့ဂူးဆိုင်မှာမဟုတ်ဘူး။တိုးတော်တစ်ခုကတော့သူတို့လုံးမဲ့ရွေးကောက်ပွဲဟာရွေးကောက်ပွဲမှာသူတို့ကြီးတဲ့လုံးလို့ရှိရင်ပြည်ရင်ဒီပါထောက်ခံမှုပေါ့နော်ရေကောက်ပွဲအပေါ်မှာပြည်ရင်ဒီပါထောက်ခံမှုကနည်းနေတော့ရေကောက်ပွဲကိုလာပြီးတော့မဲထဲတဲ့ဒီပဲအဲဒီအန်ဒီရဲ့အသက်အန်ဒီရဲ့သူရင်းရတာကြောင့်လာခဲ့တာမဲမဲလာခဲ့တာနည်းမှာဖြစ်တယ်လို့နိုင်ငံတကာရဲ့အသိအမှတ်မှုလည်းနည်းနေပေါ့နော်တကယ်လို့ NL ပါဝင်နေဆိုရင်ပေါ့နော်ဒီဂျီလူလူလူကလည်းမင်းလာခဲ့တာတကယ်ပြောရမင်းလာခဲ့တာများလိမ့်မယ်နောက်တစ်ခါရေကောက်ပွဲအလွန်မှာเนาะလွတ်လပ်ပြီးကျန်းမာတဲ့ရေကောက်ပွဲဖြစ်ခဲ့ဆိုရင်ပြာစနစ်နဲ့လုတ်တဲ့ရေကောက်ပွဲဖြစ်တည်တိုင်း NL ရအနိုင်ရနိုင်တဲ့အနေအထားလေးရှိတယ်အဲ့လိုဖြစ်လာလို့ရှိရင်တော့နိုင်ငံတကာအပြုမှတ်ပြုလို့လည်းအများကြီးဒီရှိနိုင်တာပေါ့
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကထုတ်ပြန်လိုက်တဲ့ဆုံးဖြတ်ချက်အမှတ် 2669 ထဲမှာအကြမ်းဖက်မှုတွေရပ်ဆဲဖို့နဲ့ဒေါက်ဆန်းစုကြည်ပါဝင်နိုင်ငံကြီးတွေအားလုံးပြန်လှည့်ပေးဖို့ဆိုတဲ့ချက်တွေပါဝင်တာထူးခြားတဲ့အောင်မြင်မှုတစ်ရပ်ဖြစ်တယ်လို့အမေရိကန်ပြည်တော်စုမှနေထိုင်တဲ့1990ရွေးကောက်ခံ NLD လွှတ်တော်ကုစလေဒေါက်တာတင့်စွေကပြောပါတယ
်ပထမအချက်ကတော့လူမျိုးရေးကောင်စီကအခုလိုဆုံးဖြတ်ချက်ချနိုင်ခြင်းဟာမြန်မာနိုင်ငံအရေးမှာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ထ ထူးခြားဆုံးသောတုတ်တက်ပြောင်းလဲမှုတစ်ခုဖြစ်တယ်ကျွန်တော်မြင်ပါတယ်ကျွန်တော်တို့အရင်အရင်ကနှစ်ပေါင်း20ကျော်ကြိုးစားခဲ့ပြီမယ်ဒီအဆင့်မျိုးဒီပုံစံမျိုးကုလသမဂ္ဂလူညီကောင်စီကကျွန်တော်မရခဲ့ဘူးနောက်တစ်ချက်ကတော့ကုလသမဂ္ဂလူညီကောင်စီအမြဲတမ်းအဖွဲ့ဝင်တနည်းအား veto သုံးခွင့်ရှိနေတယ်တရုတ်နဲ့ရုရှားကမဲမပေးပဲနေခြင်းဟာလေထူးခြားချက်တစ်ခုစစ်ကောင်စီအမြဲတမ်းအားကိုးလာတဲ့စစ်ကောင်စီကိုရုရှားနဲ့တရုတ်တို့ရဲ့ထောက်ခံမှုဟာအရင်ကတည်းကပိုးပြီးကျဆင်းလာတယ်လို့ကျွန်တော်မြင်ပါတယ
်ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးကလည်းမြန်မာနိုင်ငံပြည်ထောင်စုကိုအလျင်မြန်ဖြည့်ရှင်းဖို့မဖြစ်နိုင်ကြောင်းနဲ့အဓိကမြန်မာနိုင်ငံအပေါ်မှာပဲမူတည်တဲ့အကြောင်းပြောဆိုခဲ့ပြီးတော့လူမျိုးရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဆောင်ရည်ဆုံးဖြတ်ချက်ချမှတ်အစားတရားဝင်ကြေညာချက်ထုတ်ဖို့သာလိုလားတယ်လို့ပြောဆိုပါတယ်ရုရှားကုလသမဂ္ဂတမ်မတ်ကြီးကတော့မြန်မာနိုင်ငံရဲ့ပြည်ထောင်စုဟာနိုင်ငံတကာရဲ့လူမျိုးရေးကိုချိန်ချောက်တဲ့ကိစ္စလို့မမြင်တဲ့အကြောင်းပြောဆိုခဲ့ပါတယ်အခုလိုမျိုးကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာထူးခြားတယ်လို့ဆိုပေမဲ့မလိုက်နာဘူးဆိုလို့ရှိရင်တုံ့ပြန်မဲ့လက်တွေ့အရေးယူမှုမျိုးတိကျကျမပါဝင်တာကြောင့်မြန်မာဒီမိုကရေစီတက်ကြွသူအဖွဲ့တချို့ကအားမလို့အားမရတာတွေလည်းတွေ့ရပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ပါဒေါ်ဆန်းစုကြည်တဲ့နိုင်ငံရေးကျင်းသားတွေကိုလွတ်ပေးရမယ်ဆိုတဲ့ကိစ္စမှာဥပဒေအတိုင်းပဲဆောင်ရွက်မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ထားပါတယ
်ကျွန်တော်အနေနဲ့ကတော့အထင်ကတိုင်ပြောပြီးသားဖြစ်ပါတယ်ဥပဒေထက်မှတော့ဘာမှမရှိပါဘူးတို့တရားဥပဒေအတိုင်းပဲဖောင်ရရတာဖြစ်ကြောင်းပဲတို့ပြောနေပါတယ်ကျွန်တော်တို့ကတော့ဒီကိစ္စကြီးမြန်မာနိုင်ငံရဲ့ပြည်သူ့ဖြစ်တယ်တို့အရေးကြီးတဲ့ကိစ္စတွေမှန်တယ်များတယ်လေမြန်မာနိုင်ငံရဲ့ဒီစဲဥပဒေကြီးကတို့အရေးလိုက်ဆောင်မှုတကယ်ကြီးဥပဒေကြီးကပြီးပြောကြအတိအကျရှိပါတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရားရုံးမှာသက်သေရေးပြင်ရှိနေတယ်လေတရားဥပဒေရဲ့လုံခြုံရေးတွေအတိုင်းအပြည့်အဝဆောင်ရွက်ပြီးမှကျွန်တော်ဆောင်ရွက်တာဖြစ်ကြောင်းပဲကျွန်တော်ပြောချင်ပါတယ
်ကုလသမဂ္ဂနိုင်ငံရေးရာဆိုင်ရာအမေရိကန်အထူးတမ်မတ်ကြီးရောဘတ်ဝုဒ်ကဒီဆုံးဖြတ်ချက်အရေးယူမှုတွေဟာမြန်မာနိုင်ငံတွင်းပေါ်ပေါက်နေတဲ့သွေးထက်တန်ရုံမှုတွေအဆုံးသတ်ဖို့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့ပြောဆိုထားပါတယ်။ဗြိတိန်တန်မတ်ကြီးဘာဘရာဝူဘရတ်ကတော့အခုလုံခြုံရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်အရလာမယ့်မတ်လကျလို့ရှိရင်ကုလသမဂ္ဂအတွင်းမှုချုပ်ကလုံခြုံရေးကောင်စီကိုစီငင်သာတင်ပြရမယ့်ကိစ္စဟာလက်တွေ့ဖြစ်နေတဲ့အခြေအနေတွေကိုသုံးသပ်ဖို့အရေးကြီးတဲ့ခွင့်လမ်းဖြစ်ပြီးတော့နောက်ထပ်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အသင့်ပြင်ထားမယ်လို့ပြောပါတယ်အခုလိုမျိုးကုလသမဂ္ဂလူညွန်းကောင်စီမှမြမအရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ထွက်ပေါ်လာခြင်းမှာပဲအမေရိကန်ပြည်တော်စုမှလည်းမြမအရေးဥပဒေပြဋ္ဌာန်းမှုပါဝင်တဲ့2023ခုနှစ် NDAA အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေကိုအမေရိကန်သမ္မတကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်မြမတိုင်းသားလက်နက်ကင်တွေနဲ့ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုလက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေလုပ်သွားမယ်လို့ဒီဥပဒေမှာဖော်ပြထားပါတယ် NUG မြို့သားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီCRPH လွတ်တော်ကုစားပြုကော်မတီနဲ့ CDM လှုပ်ရှားသူတွေရဲ့စေုပ်ချုပ်ရေးအဆုံးသတ်မှုဒီစေုပ်ချုပ်ရေးအဆုံးသတ်စီမှုအထောက်ဆောင်မှုတွေကိုထောက်ခံကူညီသွားမယ်လို့လည်းဥပဒေထဲမှာပေါ်ပါမှာတယ်မြန်မာစစ်ကောင်စီကတော့ဒါဟာအကြမ်းဖက်အဖွဲ့တွေကိုအားပေးမှုဖြစ်တယ်လို့ဆွဆွဲတုံ့ပြန်တယ်လို့ပဲတနေ့တုန်းကတော့ရန်ကုန်မြို့အမေရိကန်တန်ရုံးရှိမှာအခုလိုမျိုးကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်နဲ့ NDAA ဥပဒေတွေအပေါ်မှာဝေဖန်ဆန့်ကျင်တဲ့စစ်ကောင်စီလူလာတဲ့ဆန္ဒပြမှုတရားဖြစ်သွားခဲ့တာကိုဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညိုဦးပ
ါအပတ်စဉ်တင်ဆက်နေကြသတင်းထောက်မှတ်စုကိုကိုသားညိုဦးတင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့စီးပွားရေးအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်COVID-19 ကာယောဂါကာလအတွင်းထိခိုက်ခဲ့ရတဲ့ခီးသွွားလုံခြုံရေးကဏ္ဍက2022ခုနှစ်အတွင်းမှာပြန်လည်ဦးမော်လာခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအလေးထားကြတဲ့ခီးသွွားတွေကလည်းသူတို့ကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုအ ਨੇ ဆုံးဖြစ်စေရတဲ့အတွက်တဘာဝအခြေခံခီးသွွားဒေသတွေကိုရွေးချယ်လာကြပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတော့ပြည်တွင်းခီးသွွားလုံခြုံရေးတချို့ရာလက်ပတ်နိုင်ခဲ့ပါတယ်။2022ခုနှစ်အတွင်းမြန်မာအပါအဝင်ကဘာသလွားခီးသွွားဒေသတွေအကြောင်းအပီသတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမှတ်သိနေထိုက်ကတင်ပြထားပါတယ
်အဓိကဒီခီးသွွားလုပ်ငန်းဒီအနေနဲ့ကတော့ပြည်တွင်းခီးသွွားလုပ်ငန်းကိုတော့ဆက်လုပ်လို့ရတယ်ဟိုဒီ20ကိုဒါနေ့စဉ် weekend မှာပေါ့နော်ပုံမှန်ခီးသွွားတွေနဲ့ကြာတင်းတင်းကြောက်ပတ်တဲ့ package လေးပေါ့အခုကကြာတော့ package ပုံစံလေးဆွဲတာပေါ့နော်အဲ့ package လေးလုပ်ထားရတဲ့ဒီဒီ weekend မှာဆိုလို့ရှိရင် local ရောမကဘဲနဲ့တန်ယုံတို့ NGO တို့နိုင်ငံသားတွေကလာပြီးစီးရတယ
်လုပ်ငန်းရှင်ဒေါ်တင့်တင့်လွင်ကရန်ကုန်တွင်တိတ်ခီးစင်ကို VOA ကိုပြောပြခဲ့တာပါ
နိုင်ငံခြားဧည့်သည်တွေမြန်မာနိုင်ငံတည်းအပန်းဖြေခီးသွားလာနိုင်ဖို့ပြည်ဝင်ခွင့် Tourist Visa ကိုအေဗီလာတဲ့လျှောက်ထားနိုင်ပြီလို့လွှဲမှုကြီးချက်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့တာပါ။ဒါပေမဲ့ဆီယနာသိမ်းပြီးနောက်ပိုင်းကျေပြန့်လာနေတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ပြည်ပခီးသည်တွေဝင်လာဖို့မျှော်လင့်နိုင်တဲ့အနေအထားမရှိခဲ့ပါဘူး။ကမ္ဘာတစ်လောမှာတော့2022ခုနှစ်အတွင်းခီးသွားလုပ်ငန်းတွေပြန်ပြီးတော့ဥမော့လာခဲ့ပါတယ်။တရုတ်နိုင်ငံမှာ2022ခုနှစ်ဇန်နဝါရီလအတွင်းဖွင့်လှစ်ခဲ့တဲ့ဟာဗင်ရေကင်းနဲ့နှင်းပွဲတော်ဟာဆိုရင်ရင်သက်ရှုမောပွဲဖြစ်ပါတယ်။2022ခုနှစ်ရဲ့အစည်းအဝေးကတော့တရုတ်မှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုရည်ညွှန်းပါတယ်။ရေကဲပပုတွေနဲ့နှင်းရှုခင်းတွေဟာဆိုရင်စတူယန်မီတာ၄သိန်းကျယ်ဝင်းပါတယ်။ရှုခင်း65ခုကိုတိဆောက်ဖို့အတွက်ရေကဲနဲ့နှင်းတူကုဗမီတာ2သိန်း3000ကျော်သုံးခဲ့ရပါတယ်။စပိန်နိုင်ငံမှာတော့အခြေအနေတွေပိုကောင်းခဲ့ပါတယ်။ဘာစီလိုနာကမ်းခြေတွေမှာဆေးလိမ်မတောက်ရတတ်မြစ်ချက်ကိုကျင့်သုံးလာခဲ့ပေမဲ့အလေလာသူရော့မသွားပါဘူးဇူလိုင်နဲ့ဩဂုတ်လအတွင်းကမ်းခြေတွေနဲ့လမ်းတွေမှာခီးသွွားတွေအပြည့်ဖြစ်ခဲ့ပါတယ်2019ခုနှစ်နဲ့ရှင်ရင်တော့2022ခုနှစ်နွေရာသီမှာခီးသွွားရောက်ရှိမှုက15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိရော့ကျသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ဘာစီလိုနာရဲ့ခီးသွွားလုပ်ငန်းကတော့ပြန်ပြီးတော့ဥမော့လာတာတေချာပါတယ်ဘာစီလိုနာခီးသွွားကောင်စီဝဲဇေဘီယာမာစီကအခုလိုပြောပါတယ
်။ Es evidente que el sector
ခီးသွွားလုပ်ငန်းပြန်တက်ဝင်လာတဲ့အခါအခြားတွေရှိပါတယ်။အတိုင်းအတာတစ်ခုအထိပုံမှန်ပြန်ဖြစ်လာပါတယ်။ပုံစံတွေကတော့ပြောင်းလာပါတယ
်။ Austria နိုင်ငံမြို့တော် Vienna ဟာဆိုရင်ကမ္ဘာပေါ်မှာအနေပြောဆုံးမြို့ဖြစ်ကြောင်း British magazine The Economist ကဖော်ပြပါတယ်။ Vienna ကတော်ဝင် Hasberg ဘီတူကာကလူသိများထင်ရှားပါတယ်။ဗီယန်နာခီးသွွားလုပ်ငန်းကဏ္ဍရဲ့ပြောခွင့်ရနီကိုလတ်ဂရာဆာကအခုလိုပြောပါတယ
်ဒီကရီတီးရီယန်die herangezogen werden
နိုင်ငံကအစင်းတက်မှတ်ချက်အတွက်သုံးတဲ့စံနှုန်းတွေကတော့အခြေခံအဆောက်အအုံအများပြည်သူသိယူပို့ဆောင်ရေးပညာရေးနဲ့ကျန်းမာရေးဆောင်ရှောက်မှုလိုကိစ္စတွေဖြစ်ပြီးတော့ဗီယန်နာမြို့တော်ကဒီအင်္ဂါရက်တွေနဲ့အင်မတန်မှပြည့်စုံပါတယ
်အီတလီနိုင်ငံနီပယ်မြို့မှာတော့တမိုင်းဝင်မြောက်လှိုင်းကောင်းတွေကိုပြန်ပြီးတော့ဖွင့်ပါတယ်ကမောရာနေပယ်စ်မာဖီးယားတွေအကြောင်းရိုက်ကူးထားတဲ့ကမောရာရုပ်တံဇလန်တွဲကြောင့်ဆန်ဂျနာရိုမြေအောက်လိုင်ကောင်းတွေကကဘာမှာလူသိများကြောကြားလာခဲ့ပါတယ်။ဂျော်ဂျီယာနိုင်ငံမှာတော့ဇွန်လအတွင်းမှာပဲမီတာ140ရှိတဲ့မှန်တတာဒက်ရှ်ဖက်ကယုံကိုဖွင့်လှစ်ခဲ့ပါတယ်။တောင်ကဘာနှစ်ခုကြားမှန်တတာတွေနဲ့ချိတ်ဆက်ပြီးအလဲတက်တဲ့အမြင့်ပေမီတာ200မှာစိန်တုံးပုံမှန်ကန်တစ်ခုကိုလည်းတိဆောက်ထားတာပါ။ရှောက်လန်းတစ်လျှောက်မှာစိမ့်ဆုံနေတဲ့တစ်ပင်တွေကိုအပေါ်စည်းကနေထူးထူးခြားခြားတွေ့မြင်ရတာဖြစ်ပါတယ်။ကင်ညာအမျိုးသားဥယျာဉ်တွေထဲမှာတော့သဘာဝအခြေခံခီးသွွားလုပ်ငန်းလက်ပတ်စရာနောက်ဆုံးထွက်ပေါ်လာတဲ့အစီအစဉ်ကတစ်ကလအုပ်တွေနဲ့လက်ပတ်တဲ့ကမဲဆာဖာရီစ်ဖြစ်ပါတယ်။ဟင်ရီအိုလီဆန်ဝိုင်းကကင်ညာနိုင်ငံကသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးသမားတူဖြစ်ပါတယ်။
Ecotourism is not a hoax.
တဘာဝအခြေခံခီးသွွားလုပ်ငန်းကအတုအယောင်မဟုတ်ပါဘူး။တကယ်အစ်စ်အမှန်ဖြစ်ပါတယ်။ကျွန်တော်တို့နဲ့တဘာဝအကြာပိုပြီးနီးစပ်စေပြီးပိုပြီးနားလည်လာစေပါတယ်။ပိုပြီးတော့ကြိုက်နှစ်သက်လာရင်မဖြစ်စီတော့ပါဘူး။ညဉ့်ညမ်းမှုတွေကတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်ဆိုတာကိုပိုပြီးတော့နားလည်လာစေပါတယ်။
သေးသေးရင်ပိုကြိုက်တဲ့ခီးသွွားတွေအတွက်တော့မက္ကဆီကိုကမော်တော်ဘုတ်ခီးစဉ်တစ်ခုရှိပါတယ်။မက္ကဆီကိုစီးတီးကနေအယုတ်ကျွန်းလို့သိချတဲ့ရှိုရှီမီကိုကျွန်းကိုသွားတဲ့ရှိုမီချီမီကိုမော်တော်ခီးစဉ်ဖြစ်ပါတယ်။ကန့်ကတ်စရာမရှိ၊မီးလည်းမရှိ၊ရေစည်းရေလာမရှိပဲထောင်းနဲ့ချီတဲ့အယုတ်အဟောင်းတွေပြည့်နေတဲ့ခီးစဉ်ဖြစ်ပါတယ်။တချို့ကတော့ဒီကျွန်းကအခုထိ6လနဲ့လို့ပြောကြပါတယ်။ခီးသွွားအလန်းညွန်၊ဟိုစီဂေဘရီယယ်ကိုစားလက်ဖရန်ကိုကအခုလိုပြောပါတယ်
။ Sian puesto aparatos y si
ပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေရှိပါတယ်။ကြက်သိမ်းထသွားစေတဲ့ခံစားမှုမျိုးရပါတယ်။ဒါကြောင့်ကဘာမှာကြောက်မက်ဖွယ်နေရာတွေကတခုအဖြစ်အယုတ်ကျွန်းကိုတတ်မှတ်ထားတာပါ
။ဘရာဇီးကကိတ်ဖရီယိုဟာလည်းတင်းမောပြက်တွေနဲ့ထိနှံစရာနေရာတစ်ခုဖြစ်ခဲ့ပါတယ်။အခုတော့အဆင့်မြင့်ခီးသွွားလုပ်ငန်းအချက်အချာတနေရာဖြစ်လာပါပြီ။ကျွန်းနိုင်ငံဂရီးလန်မှာတော့ခီးသွွားတွေအတွက်သတိထားစရာဇလန်းတစ်ပုဒ်ရှိပါတယ်ရေခဲတောင်တွေအေးပြိုကျလာမှုနဲ့ မျိုးနေတဲ့ရေခဲတောင်တွေရော့ပါလာတာတွေကိုချိဖို့ခီးသွွားတွေရောက်လာနေတာနဲ့အတူပဲရာသီဥတုပြောင်းလဲမှုကြောင့် Greenland မှာခီးသွွားတွေအရောက်များလာတာပါ Greenland ရဲ့ခီးသွွားလုပ်ငန်းက2015နဲ့2019ခုနှစ်ကြားအထူးပဲကြီးထွားလာခဲ့ပါတယ်တစ်နှစ်ကိုခီးတဲ့9,000-9,000လောက်ကနေ13,500နီးပါးထိတိုးလာတာလို့ Visit Greenland ခီးသွွားလုပ်ငန်းအဖွဲ့ကပြောပါတယ်ရှင်
အပတ်စဉ်တင်ဆက်နေကြမတင်ငယ်ရဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။အခုတော့ပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်အလဲရောက်ပါပြီ။ American ပြည်တော်စုမိုင်းမီမြို့မှာ digital အနုပညာဖန်တီးမှုအသားပေးပြသတဲ့အနုပညာပွဲတော်တစ်ခုကိုဒီဇင်ဘာလ3ကပြုလုပ်ခဲ့ပါတယ်။မြို့ဆက်တဲ့ web လို့ပြောကြတဲ့ web 3.0 နဲ့ NFT token အနုပညာတွေကိုအဓိကထားပြသခဲ့တဲ့အကြောင်းမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
American ပြည်ထောင်စုမိုင်ယာမီမြို့နယ်မှာ The Gateway a Web 3 Metropolis ဆိုတဲ့ထူးခြားတဲ့အနုပညာပွဲတော်တစ်ခုကိုဒီဇင်ဘာလဆန်းကလုပ်ခဲ့ပါတယ်။ Flagler Street လမ်းမကြီးရဲ့ block နှစ်ခုမှာရှိတဲ့အဆောက်အဦ12ခုမှာ digital အနုပညာတွေကို online ကနေသူမတူအောင်ခန်းစားနိုင်တာကိုပြသခဲ့ကြတာဖြစ်ပါတယ်။ digital အသွင်ပစ္စည်းတွေပိုင်ဆိုင်ခွင့်အပါအဝင်ကိုနဲ့သက်ဆိုင်သမျှ online အချက်အလက်တွေကိုကိုယ်တိုင်လွယ်လွယ်ကူကူရယူနိုင်မဲ့ကွန်ရက်မှာချိတ်ဆက်ထားတဲ့Web 3.0 အများစုက Web 3 လို့ခေါ်ကြတဲ့အနာဂတ်မျိုးဆက်သစ် Web Internet ဖြစ်အောင်ဖန်တီးခြင်းတွေစီစဉ်တဲ့အနုပညာပွဲတော်ဖြစ်ပါတယ်။ November 29ကနေ December 3ရက်နေ့အထိလုပ်ခဲ့တဲ့ပွဲတော်မှာအနုပညာပြပွဲတွေအပြင်ဆွေးနွေးပွဲတွေ၊ဖျော်ဖြေပွဲတွေလည်းလုပ်ခဲ့ပါတယ်။ Web 3နည်းပညာကိုလူတွေပိုများများသိသဘောပေါက်လာအောင်ရည်ရွယ်တာဖြစ်ပါတယ်။ Web 3ကိုအလွယ်နားလည်အောင်ပြောရရင်တော့အချက်အလက်ပိုင်းပွင့်လင်းမြင်သာမှုရှိတဲ့ blockchain နည်းပညာအခြေခံပြီးတော့ data အချက်အလက်တွေကိုချုပ်ကိုင်မှုမရှိတဲ့ internet ခေတ်သစ်ကို web 3လို့ပြောနေကြတာဖြစ်ပါတယ
် We're the last generation that won't have digital ownership from day one. So the idea is that we want to showcase the best possible use case.
Music ကအစရေက digital အသွင်ပစ္စည်းတွေပိုင်ဆိုင်မှုမရှိကြတဲ့နောက်ဆုံး music ဖြစ်ပါတယ်။ဒါကြောင့် digital အသွင်ပိုင်ဆိုင်နိုင်တာတွေကိုပြပွဲအနေနဲ့ပြသပြီးတော့ web 3နည်းပညာနဲ့ဆိုရင် fashion အနုပညာ game ကားတွေအထိလူတွေရဲ့ဘဝတွေကိုအပြူသဘောတက်ရောက်မှုတွေရှိလာအောင်လုပ်ပေးနိုင်တယ်ဆိုတာကိုသဘောပေါက်စေဖို့ဖြစ်ပါတယ်
။ The Gateway ပွဲတော်မှာ Web3 နည်းပညာတွေ Digital အသွင်နဲ့ Web2 စုဆောင်းနိုင်တဲ့ NFT token တွေရဲ့ထူးခြားအားသာချက်တွေကိုအသားပေးပြသခဲ့ကြပါတယ်
။ Our vision is for the Flagler District of Downtown Miami to be the tech hub of Latin America.
And following our mission လေက Flagler District နေရာကိုလက်တင်အမေရိကကအနုပညာလက်ရာတွေစုစည်းထားတဲ့နေရာတစ်ခုဖြစ်အောင်လုပ်နိုင်ဖို့ကျွန်တော်တို့ညီမှန်းထားပါတယ်ကျွန်တော်တို့မြို့တော်ဝန်ကလည်း Web 3နည်းပညာသုံးလာကြအောင်ဥဆောင်တွန်းအားပေးလုပ်နေတာမို့ San Francisco တို့ New York တို့လိုတခြားမြို့တွေမှာအခြေစိုက်ပြီးသားနည်းပညာအမှတ်တံဆိပ်တွေကိုဒီလာအောင်ဆွဲဆောင်နေမယ့်အစား Web 3ကမ္ဘာထဲမှာအသစ်ပေါ်နေတဲ့နည်းပညာတွေကိုပြုစုပျိုးထောင်ပေးတဲ့နေရာမျိုးဖြစ်လာအောင်ကြိုးစားသွားမှာဖြစ်ပါတယ်
။မိုင်ယာမီမြို့မှာရှိတဲ့အမြင့်ပိုင်းဆိုင်ရာ Facial Communication Center မှာတော့ Digital အသွင်ဖန်တီးထားတဲ့ NFT အနုပညာလက်ရာတွေကို Online ပေါ်မှာ5ဘက်မြင် 5D ရုပ်လုံးကြွအဖြစ်မြင်ရမယ်လို့ဆိုတဲ့စက်သစ်ကိုမိတ်ဆက်ခဲ့ပါတယ်။ Argentina နိုင်ငံကအနုပညာရှင်အဖွဲ့ကသူတို့ဖန်တီးထားတဲ့ Sublimat လို့နာမည်ပေးထားတဲ့ Digital Scanner ဆက်ကိုလက်တွေ့ပြသခဲ့ကြပါတယ်။အနုပညာတွေဖန်တီးထားတဲ့အနုပညာလက်ရာတွေကို NFT digital လက်ရာအဖြစ်အသွင်ပြောင်းတဲ့အခါမှာအသေးစိတ်အနုစိတ်ပြက်ပြက်သားသားမြင်ရမယ် high resolution digital scan parcel လို့ AP သတင်းဌာနကပြောပါတယ
် In this project what we are doing is to scan a physical artwork okay in 5D so you have
ဒီ project မှာကျွန်တော်တို့ဘာလုပ်မှလဲဆိုတော့ပြင်မာတကယ်ရှိတဲ့အနုပညာလက်ရာကို၅ဘက်မြင် 5D ဂျုံလုံးကြွဖြစ်အောင် scan ဖတ်မှာဖြစ်ပါတယ်ကြည်လင်ပြတ်သားတဲ့အရေသွေးအရန်ကောင်းတဲ့ပကြီးကားအဖြစ်စကန်ဖတ်ထားတဲ့အတွက် resolution အရန်မြင့်ပြီးရှုထောင့်ဆောင်ကနေမြင်ရတဲ့ digital ပကြီးကားအဖြစ်ပြန်ဖန်တီးနိုင်မှာဖြစ်ပါတယ်ပုံမှန်စကန်နာတွေမဖတ်နိုင်တဲ့အကြောင်းကွဲမှုတွေကြည်လင်ပြတ်သားမှုတွေအားလုံးကိုဒါကဖတ်နိုင်ပါတယ်စကန်ဖတ်ထားပြီးရင်ပကြီးကားမှာအရာပေးထားတဲ့အတိုင်းညှက်ပြစ်လိုက်မှာပါဒါမှဒီအနုပညာလက်ရာကလုံးဝမရှိတော့ပဲပျောက်ပြက်သွားမှာဖြစ်ပါတယ်ပြီးရင်တော့ပကြီးကားကို NFT ပကြီးကားအဖြစ်digital နီးနဲ့မှတ်သားတဲ့အရာတွေအတိုင်းပြန်ဆက်ပြီးဖန်တီးမှာဖြစ်ပါတယ်။ဒါမှ NFT ပကြီးကားကိုပိုင်ဆိုင်သူက သူ့စီမှာရှိတဲ့အမှုပညာလက်ရာထူးခြားတဲ့လက်ရာဖြစ်တယ်ဆိုတာကိုသိနိုင်မှာဖြစ်ပါတယ်
။ Facial Communication Center ကိုလာကြည့်တဲ့သူတွေအနေနဲ့ငါးဘက်မြင် 5D ရုပ်လုံးကြွမြင်ရမယ်လို့ဆိုတဲ့စကန်နာကပကြီကားတွေကိုဖတ်တာကစားလို့ digital အသွင်ပကြီကားတွေကိုပြန်ဖန်တီးပြီးတော့ NFT token အဖြစ်အသစ်မွေးဖွားလိုက်တဲ့အစဉ်အဆက်ကိုလေ့လာနိုင်မှာဖြစ်ပါတယ်။ဒီပြာခန်းကိုလာကြည့်သူတိုင်းကို virtual reality headset တစ်ခုစီနဲ့ NFT digital အမှုပညာလက်ရာတွေကိုခံစားကြည့်စေပါတယ
်။ As you walk through the gallery, the artwork changes.Each artwork is very high.
ပြာခန်းထဲမှာလက်သွားနေတာနဲ့မြင်ရတဲ့အမှုပညာလက်ရာတွေပြောင်းသွားပါတယ်။လက်ရာတိုင်းက resolution အရင်ကိုကောင်းတာမို့တကယ့်ကိုအကြီးအသေးကောင်းကောင်းနဲ့မြင်တွေ့ရတဲ့အတွေ့အကြုံရပါတယ်
။အပြင်မှာလက်တွေ့ထိကန်ကြည့်လို့ရတဲ့အမှုပညာမျိုးမဟုတ်ဘဲ online ပေါ်မှာသာ NFT token အဖြစ်ခံစားနိုင်ပိုင်ဆိုင်နိုင်တဲ့ digital အမှုပညာလက်ရာတွေကနေရာစုံကလူတွေပို့ပြီးတော့ကြည်ကြည်ပြတ်ပြတ်ခံစားနိုင်တဲ့အခွင့်အလမ်းရှိတယ်လို့ Facial Communication Center Director ကမြင်ပါတယ်။
It allows a much wider audience to access art through the digital means, whether it's a head-mounted display, through their
NFT ni pinya chang nu pinya le ya ri ko digital a twin ne che pyat ne pritat dui khan sa nai ja bi phit par de. Akhu so lo shin a ni wei yo long jwa ni ya ko pyat pyat ta ta myin nai de projector po yi twin ni ri four app dui shi ni mo a pye ma shi de nu pinya le ya ko computer screen paw ga ni be phit phit tharo lak kai phone paw ga ni be phit phit be dong ne ma tu de digital twin ne khan sa nai ja bi phit par de.
အမေရိကန်ပြည်ထောင်စုမိုင်ယာမီမြို့မှာ9ရက်ကျင်းပခဲ့တဲ့ The Gateway အမှုပညာပွဲတော်ကို NFT နဲ့ပတ်သက်တဲ့သတင်းတွေတင်ဆက်တဲ့ NFT Now website နဲ့စမ်းသစ်တီထွင်မှုတွေကိုဖော်ပြတဲ့ Manner Common website တို့ပူးတွဲပြီးတော့အစီအစဉ်ပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီပွဲတော်ကြောင့်မိုင်ယာမီမြို့ဟာဖန်တီးတီထွင်မှုသစ်တွေကိုအားပေးကြိုဆိုတဲ့မြို့ဖြစ်တဲ့ဆိုတာလူတွေပို့ပြီးတော့သိလာကြလိမ့်မယ်လို့ပွဲအစီအစဉ်သူတွေကမျှော်လင့်နေပါတယ်ရှင်။ကျွန်မဆူမြန်ပါပ
ါမဆုံမြတ်မအပစင်တင်ဆက်နေကြဘလော့ဂါတွေပြောသည်များအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်အခုတော့ဒီမအေးတနာကျော်တင်ဆက်နေကြဒီတက်တန်ရောင်သတင်းလောအစီအစဉ်အလဲရောက်ပါပြီအမေရိကန်ပေါ့ပ်ဆိုတော့ Taylor Swift နောက်ဆုံးထွက်တက်ပြစမ်းချိန်ချိုးအောင်မြင်မှုရပြီးတော့သတင်း6ပတ်အတွင်းတက်ပြအချက်တန်း60ရောင်းချရပါတယ်ကနေဒါကနမကျော်အဆိုတော့ Justin Bieber ကတော့သူတချင်းတွင်မိုဘိုင်းခွင့်ဒေါ်လာတန်းနေရာနဲ့ရောင်းချဖို့ပြင်ဆင်နေပါတယ်ဒီလိုကဘာတလောကထင်မကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတော့တက်တန်ရောင်သတင်းလောအစီအစဉ်မှာမအေးတနာကျော်ကအစူစီတင်ဆက်ထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါအမေရိကန်ဂီတအကျော်မော် Taylor Swift ရဲ့ဆယ်ချက်မြောက်တေးတက်ပြ Midnight ကအော်တိုဘာလ22ရက်နေ့ကထွက်လိုက်ပြီးတော့သတင်း၈ပတ်အတွင်းမှာပဲတကွာလုံးဝယ်ယူမှုတပြားတန်း60ပမာဏနဲ့ညီများတဲ့အနေအထားကိုရောက်ရှိခဲ့တယ်လို့ Universal Music Group ကဒီဇင်ဘာလကုန်ပိုင်းကကြေညာပါတယ်။အဲ့ဒီထဲမှာပထမအဆုံးသတင်းပတ်မှာတပြားချက်ရည်တတန်းခွဲကျော်တိတိသမ6တန်းရောင်းချခဲ့ရတာကြောင့် Taylor Swift ကပထမအဆုံးထွက်ထွက်ချင်းပထမဆုံးသတင်းပတ်အတွင်းရောင်းချရမှုပေါင်းတတန်းကျော်နဲ့ဒေးတပြား5ချက်ထွက်နိုင်တဲ့ပထမအဆုံးအဆိုတော်လည်းဖြစ်သွားပါတယ်။သူရဲ့ဒေးတပြားတက်က2015ခုနှစ်နောက်ပိုင်းမှာတကယ်တပြားချက်ရည်ဆိုလိုတာကတော့ online ကရောင်းချမှုကိုထဲမတွေ့ဖက်နဲ့တပြားအချက်ရည်တက်တက်ဝယ်ယူမှုပေါင်းအချက်တန်းကျော်ရောင်းချရတဲ့ပထမဆုံးတပြားလည်းဖြစ်ပါတယ်။အခုဆိုရင် Midnight သကောင်ရဲ့ညများဒေးတပြားကသူရဲ့အမှုပညာတက်တက်တစ်ချောင်းမှာအမြင့်ဆုံးရောင်းရတဲ့အရောင်းကောင်းဆုံးဒေးတပြားဖြစ်သွားတာပါ။အော်ဒိုဘာလာကောင်ဟာဆိုရင် American Billboard Hot ဖြစ်ဆုံးတေးတပြားဆင်မှာပထမအကောင်ဆုံးတေးဆယ်ဖို့နေရာအကုန်လုံးကိုသူ့ရဲ့တချင်းတွေနဲ့နေရာယူထားနိုင်တဲ့ပထမအဆုံးအမှုပညာရှင်အဖြစ်လဲသမိုင်းဝင်သွားခဲ့ပါတယ်2021 September ကတော့ Rapper Drake ကထိတ်ဆုံးနေရာ6နေရာလုံးကိုယူထားနိုင်ခဲ့တာပါအခုသူ့ရဲ့ Taylor Swift တေးတပြား Midnight ကထွက်တဲ့အော်ဒိုဘာလာ22ရက်နေ့မှာပဲ Spotify Online Guitar Live ပေါ်မှာလည်းတနေ့တည်းနဲ့နားထောင်မှုအများဆုံးဖြစ်ခဲ့ပြီးတော့Taylor Swift ကလည်း Spotify ရဲ့ရာဇဝင်မှာတနေ့တည်းနဲ့တချင်းနားထောင်မှုအများဆုံးရတဲ့အဆိုတော်ဖြစ်နေစံချိန်တင်သွားပါတယ်။ February 6ရက်နေ့2023ခုနှစ်မှာကျင်းပမဲ့65ချိန်မြောက် Grammy Guitar ဆုပေးပွဲမှာလည်း Grammy ဆု၄ဆုအတွဲတစ်ကြိုရွေးခန့်ထားရတာပါ။သူက Grammy ဆု7ဆုလည်းရထားပြီးပါပြီ။ Taylor Swift ဂီတဖြော်ပြပွဲအတွက်လက်မှတ်ရောင်းချတဲ့နေရာမှာလည်းလူတွေ online ကနေတပြိုင်တည်းလူဝဲကြလို့လက်မှတ်ရောင်းတဲ့ website မနိုင်မနဲ့ပြတ်သွားတဲ့အထိဖြစ်ခဲ့ရပါတယ်။သူ့ပွဲတွေကိုကြည့်ဖို့အတွက်အခုဆိုရင်လူနှစ်သန်းခွဲနီးပါးလက်မှတ်ကြိုဝယ်ထားနိုင်ခဲ့ပါတယ်။ Taylor Swift American ပြည်အောင်စုတလွားလှည့်သွားမဲ့Swift's Era ဖြော်ပြရေးခီးစဉ်ကိုတော့မလ18ရက်နေ့မှာ Arizona ပြည်နယ် Glendale မြို့မှာစတင်မှာဖြစ်ပြီးတော့အောက်တိုဘာအစပိုင်းမှာတော့ Los Angeles ဘွဲ့နဲ့အဆုံးသတ်မှာဖြစ်ပါတယ်။ကနေဒါက Pop ဆိုတော့ Justin Bieber ကတော့သူ့ရဲ့သချင်းတွေရဲ့မိုဘိုင်းဝင်ကို $100,000 နဲ့ရောင်းချဖို့ဈေးဆိုင်နေပါတယ်။ Hypnosis Songs Capital ကဝယ်ယူမှာဖြစ်ပြီးတော့သူ့ရဲ့ထုတ်လုပ်ထားပြီးသားနဲ့အတန်အသွင်းပြီးသားဒေတာပြားတွေပါဝင်မှာပါ။ဒီတော့သူ့ရဲ့သချင်းတွေကို online ကနေထုတ်လွှင့်တဲ့အခါမှာရတဲ့ဝင်ငွေကိုအဲ့ကော်မတီကရရှိမှာပါ။ရုပ်ရှင်တို့ကြော်ညာတို့မှာတုံးရင်လဲသူတို့ပဲရမှာဖြစ်ပါတယ်။အစိုးရ Justin Bieber ကအသက်73နှစ်အရွယ်မှာပဲ Baby ဆိုတဲ့သချင်းနဲ့ online ကနေအောင်မြင်လာတာဖြစ်ပါတယ်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find us. ဒီတက်တဲ့ရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။တတန်ရောင်သတင်းလောအစီအစဉ်ပါရှင်။တတရှင်တွေအနေနဲ့ VOA ရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့တတရှင်တွေနားဆင်လို့ရတဲ့တိတိချင်းတောင်းလို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။အခုတော့သတင်းအချင်းချက်ကိုမတ်တငေထိုက်ပြောပြပေးပါရှင်။ယူကရိန်းနိုင်ငံဒွန်းနက်စ်ဒေသတွင်းကရုရှားထင်းချွေရဒေသမာကီရာကာမြို့ကရုရှားစစ်တမ်းရတွေကိုနေ့တကူညမှာယူကရိန်းဘက်ကဒုံးကျည်တွေနဲ့တိုက်ခိုက်တာကြောင့်တပ်ဖွဲ့ဝင်63ဦးသေဆုံးခဲ့ကြောင်းရုရှားကတင်းနှင်းလာနေမှာပြောပါတယ်။ယူကရိန်းရဲ့မြို့တော်ကီဗ်ကိုရုရှားတို့ကလေးချောင်းကနေဇက်တိုက်ဆက်လက်တိုက်ခိုက်နေချိန်မှာပဲရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့လုံယိုးလုံစင်မဟုတ်တဲ့ကြေညာချက်ထွက်ပေါ်လာတာပါ။ကီမျိုးရောင်းနဲ့အနီးဝန်းကျင်ဒေသတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အဝေးတိုင်းဒရုန်းယာဉ်အစင်း40လုံးကိုတော့ပြစ်ချနိုင်ခဲ့တယ်လို့မြို့တော်ဝင်ဗီတာလီကလပ်ရှန်ကိုကပြောပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းပြီးခဲ့တဲ့နှစ်အတွင်းဥရောပဓာတ်ငွေဈေးနှုန်းတွေစံချိန်တင်မြင့်တက်ခဲ့ပြီးတဲ့နောက်တနင်္လာနေ့မှာတော့ဥရောပရဲ့လက်ကားသဘာဝဓာတ်ငွေဈေးနှုန်းတွေအနေဆုံးအဆင့်ကိုကျဆင်းသွားပါတယ်။ဗတ်တီကန်စီးတီးမှာရှိတဲ့စိတ်ပီတာယင်ပြင်ဘာစလီကာဘုရားကျောင်းမှာထားရှိတဲ့ကွယ်လွန်သူပုပ်ယဟမီကြီးဟောင်းဘေနီဒစ်သီစစ်တီရဲ့ရုပ်ကလပ်ကိုတနင်္လာနေ့ကလူပေါင်း1000ချီကာရဝပြုချပါတယ်။တနင်္လာနေ့မှာအနည်းဆုံးလူပေါင်း2000ခွဲ3000ဝန်းကျင်လောက်လာရောက်ကြမယ်လို့လုံခြုံရေးယူထားတဲ့အီတလီရဲတပ်ဖွဲ့ကပြောပြီးမြဲတကယ်တမ်းမှာတော့လူပေါင်း6000ခွဲလောက်ရုပ်ကလပ်ကိုတန်းစီကာရဝပြုခဲ့တယ်လို့ဗတ်တီကန်ကသတင်းထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားစစ်တပ်ရဲ့ဒုတိယအကြီးအကဲနေရာကိုအစတို့ခန့်လိုက်ကြောင်းနိုင်ငံပိုင်မီဒီယာကဖော်ပြပါရယ်ပြီးခဲ့တဲ့သတင်းပတ်အတွင်းချင်းပတဲ့အာဏာရပါတီရဲ့နှစ်ပတ်လည်အစီအဝေးအတွင်းရီယောင်ဂေရဲ့ယာရုနေရာကိုပတ်ကြုံချုံနဲ့အစထုတ်လိုက်ကြောင်းနိုင်ငံပိုင်သတင်းကတင်းနှင်းကနေနေမှာဖော်ပြပါရယ်ရှင
်သတင်းအချင်းချုပ်ကမတင်ငေထိုက်ကြီးညာခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Dara Smith တို့ဖြစ်ပါတယ်။ VOA America အသံရဲ့ဒီကနေ့မနက်6:00-9:00အစီအစဉ်တွေကို line to meter 30နဲ့ line to meter 48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပေးရန်ကြင်ပြီးတော့ရှင်လန်းချမ်းမြေပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.